Welcome to the Voice of America in Burmese.
မင်္ဂလာပါကျမဒေါက်တာရှင်များရှင် View American တန်းကနေ2025ခုနှစ် February လ25ရက်အင်္ဂါညပိုင်း View မြန်မာပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00ထိုင်ကနေ10:00အထိ American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်Pure Radio Season ကို line to meter 1925နဲ့30အပြင် line လမ်းမီတာ190တို့ကနေတိုက်ရိုက်နာဆင်နိုင်ပါတယ်။ဒီနေ့ညအတွက်အစီအစဉ်တွေကိုတော့ကျွန်မအလီမာကအစီအစဉ်မှုဖြစ်တောင်းရေးတင်ဆက်ပေးသွားမှာပါရှင
်။မင်္ဂလာညချမ်းပါခင်ဗျာ။ကျွန်တော်ကတော့ဇောင်းမလိုက်ပါ။ဒီညမှာထူးခြားတဲ့သတင်းတွေကတော့ကုလသမဂ္ဂလူညွန်ရေးကောင်စီမှာ Russia Ukraine စစ်ပွဲဆုံးသက်ရေးအတွက် American တင်သွင်းတဲ့မူကြမ်းကို Russia ကထောက်ခံပါတယ်။ကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာထူးကိုယ်စားလှယ်ဟာဘင်္ဂလားဒေ့ရှ်တာဝန်ရှိသူတွေနဲ့တွေ့ဆုံပါတယ်။မြန်မာနိုင်ငံဘက်ကိုဓာတ်ဆီနဲ့ဒီဇယ်တင်ပို့မှုတွေထိုင်းကဖြတ်လိုက်တဲ့အတွက်မြဝရီမြို့ကကားတွေထိုင်းဘက်ကိုလာပြီးတော့စီဖြစ်နေကြရပါတယ်။ဒီသတင်းနဲ့အပါအဝင်တခြားထိတ်တန့်ရောက်သတင်းတွေကိုတော့အလိမ္မာနဲ့အတူတင်ပြပေးကြမှာပါခင်ဗျာ
။ဟုတ်ကဲ့ပါရှင်။ဒီလိုထိတ်တန့်ရောက်သတင်းတွေနားဆင်ပြီးမှတော့ဒီနေ့ညနားဆင်ရမယ့်အထဲမှာနိုင်ငံတကာသတင်းဆောင်မကိုနားဆင်ရမှာဖြစ်တယ်လို့နောက်ဆုံးရသတင်းပေးပို့ချက်တဲ့ထဲမှာဆိုရင်တော့မြိုင်မြို့နယ်စုံကုန်းရွာမှာမင်္ဂလာဆောင်ဘုံကျဲတိုက်ခိုက်ခံရတဲ့အခြေအနေနဲ့ပတ်သက်ပြီးတော့
ဒီမှာတိုက်ခိုက်ခံတဲ့ပေါ့ပောင်ရအောင်နဲ့ကျဲသွားတယ်ပထမဆုံးတစ်လုံးမှာလည်းလူကြီးကအတေများတယ်ခမင်းစစ်တဲ့နေရာနဲ့ကြာလာဆိုတော့ခုတတိယလိုက်စီစီဆဲဆိုတချို့ဟာတွေကအလောင်းကိုကောက်မရဘူးဘယ်သူပဲလည်းမကွဲဘူးဖြတ်ပြီးတော့ပြေးထွက်နိုင်တယ်တိုးလာနိုင်အနေအထားကိုရှိနေတာ
ညိုင်ပါခါပါတာဝန်ရှိသူကိုလက်ရာကပြောပြသွားတာပါဒီအကြောင်းသတင်းအပြည့်စုံကိုတော့နောက်ပိုင်းမှာနားဆင်ရပါမယ်ဒီသတင်းနဲ့အတူကြားဖြန့်ခိုင်းကလွတ်လာသူထောင်ထဲချီရ BGF နဲ့မြန်မာတောင်းတင်နေတဲ့သတင်းအပအဝင်ထိုင်းနိုင်ငံကပြန်ပို့ခံရတဲ့မြန်မာတွေစစ်မှုထမ်းဥပဒေနဲ့ကြုံနေကြရတာဒီလိုနောက်ဆုံးရသတင်းပေးပို့ချက်တွေကိုလည်းနားဆင်ကြရမှာဖြစ်ပါတယ်ဒါရိုက်နဲ့အတူအင်္ဂါညနေတင်ဆက်ပေးနေကြဖြစ်တဲ့မြေကြီးရောစာအစီအစဉ်အမေရိကန်နိုင်ငံရေးအကြောင်းသတင်းဆောင်ပါနောက်ကမ္ဘာတလောခီးသွားအစီအစဉ်နဲ့ဆိုရှယ်မီဒီယာပေါ်မှာလူကြည့်များနေတဲ့10မိနစ်သတင်းတိုးလေးတွေကိုနားဆင်ရဖို့ရှိပါတယ်ဒါရိုက်ကိုမတင်ဆက်ပေးခင်မှာအခုအရင်ဆုံးတော့ထိတန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုစုံဝင်းလိုက်နဲ့အတူပြောပြပေးသွားမှာပါရှင်
ကုလသမဂ္ဂလုံခြုံရေးကောင်စီမှရုရှား-ယူကရိန်းစစ်ပွဲအဆုံးသတ်ရေးအတွက်အမေရိကန်ကတင်သွင်းတဲ့ငြင်းချမ်းရေးအတွက်လမ်းမူကြမ်းဟာပိုပြီးမြတ်တမှုရှိတယ်ဆိုပြီးရုရှားကကြိုဆိုလိုက်ပါတယ်။ဒီအဆိုပြုချက်ကိုဗြိတိန်နဲ့ဥရောပမဟာမိတ်တွေကတော့သိသဘောမတူကြပါဘူး။အမေရိကန်ရဲ့အဆိုပြုချက်ဟာသဘောတူညီချက်အတွက်တကယ်လိုလားတဲ့အားထုတ်မှုဖြစ်တယ်လို့ရုရှားအစိုးရပြောခွင့်ရဒီမီထရီ ပက်စကော့ဖ်ကဒီကနေ့ဖေဖော်ဝါရီလ25ရက်နေ့မှာပြောပါတယ်။ဖေဖော်ဝါရီလ24ရက်မနေ့ကချမှတ်ခဲ့တဲ့ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်အတွင်းရုရှား Ukraine စစ်ပွဲအတွင်းအသက်ဆုံးရှုံးသွားသူတွေအတွက်ဝန်ထမ်းကြောင့်ဖော်ပြထားသလိုကုလသမဂ္ဂရဲ့တာဝန်ဟာနိုင်ငံတကာငြိမ်းချမ်းရေးနဲ့လုံခြုံရေးအတွက်ဖြစ်ပြီးအငင်းပွားမှုတွေကိုငြိမ်းငြိမ်းချမ်းချမ်းဖြေရှင်းဖို့ဖြစ်တယ်လို့ဖော်ပြထားပါတယ်။ဒါ့အပြင်ပဋိပက္ခတွေကိုအမြန်ဆုံးအဆုံးသတ်နိုင်ဖို့တင်ပြထားသလို Ukraine နဲ့ Russia အကြားငြိမ်းချမ်းရေးရည်ရှိတည်မြဲအောင်ဆောင်ရွက်ဖို့အတွက်လည်းတိုက်တွန်းထားပါတယ်။ဒီအဆိုပြုချက်ဟာအလုံးအတွက်ငြိမ်းချမ်းရေးလမ်းပေါ်ရှောက်လန်းစေမှာဖြစ်တယ်လို့လည်းကုလသမဂ္ဂဆိုင်ရာအမေရိကန်အထူးတန်တမာဒေါ်ရတီရှေးကလူညိုရေးကောင်စီအဖွဲ့ဝင်တွေကိုပြောကြားခဲ့ပါတယ်ဒါဟာအရေးပါတဲ့ပထမဆုံးခြေလှမ်းဖြစ်တာကြောင့်အားလုံးဂုဏ်ယူသင့်တယ်လို့လည်းသူကပြောပါတယ်ယူကရိန်းရုရှားအပြင်နိုင်ငံတကာအသိုက်အဝန်းအတွင်းငြိမ်းချမ်းတဲ့အနာဂတ်တည်ဆောက်သွားဖို့ဒီနည်းလမ်းကိုအသုံးပြုရမယ်လို့လည်းအထူးတန်တမန်ရှေးကပြောကြားခဲ့ပါတယ်ခင်ဗျာ
ရုရှားကယူကရိန်းကိုမနေ့ညပိုင်းမှာလေကြောင်းတိုက်ခတ်မှုတွေအများအပြားပြုလုပ်ခဲ့တဲ့အတွက်ထိခိုက်ဒဏ်ရာရမှုနဲ့အဆောက်အဦပျက်စီးမှုတွေရှိခဲ့တယ်လို့ Kiev မြို့တော်နဲ့ Sumy ဒေသကတာဝန်ရှိသူတွေကဒီကနေ့ February 25ရက်နေ့မှာပြောပါရယ်တိုက်ခတ်မှုကြောင့်အသက်44နှစ်အရွယ်အမျိုးသမီးတဦးဒဏ်ရာရပြီးတော့ဆေးရုံတင်လိုက်ရတဲ့အပြင်လူနေအိမ်အများပြားလည်းပျက်စီးသွားတယ်လို့ Kiev ဒေသအုပ်ချုပ်ရေးမှူးကပြောပါရယ်ရုရှားကပစ်လိုက်တဲ့ drone မြင်တွေကအများအပြားကိုပစ်ချနိုင်ခဲ့ကြောင်း Sumy ဒေသအရာရှိတွေကပြောပေမဲ့လူနှစ်ဦးထိခိုက်ဒဏ်ရာရပြီးတော့လူနေတိုက်ခတ်တွဲနှစ်ခုပျက်စီးသွားတယ်လို့ဆိုပါရယ် Charkasy ဒေသအုပ်ချုပ်ရေးမှူးကလည်းစစ်တပ်က drone မြင်20ကိုပစ်ချနိုင်ခဲ့ကြောင်း Telegram လူမှုကွန်ရက်မှာရေးပေမဲ့ထိခိုက်ဒဏ်ရာသူတော့မရှိဘူးလို့ဆိုပါတယ်ယူကရိန်းကိုပစ်လိုက်တဲ့ drone မြင်20ကိုမနေ့ညကပစ်ချနိုင်ခဲ့ကြောင်းနဲ့အများစုကိုရုရှားယူကရိန်းနယ်စပ်ဒေသဖြစ်တဲ့ Brian ဒေသအတွင်းမှာပစ်ချနိုင်ခဲ့ကြောင်းကျင်းဖြစ်ကြောင်းရုရှားကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်ရှင်
အမေရိကန်သမ္မတဒေါ်နယ်ထရမ့်ကကနေဒါနဲ့မက္ကဆီကိုနိုင်ငံတွေအပေါ်သတ်မှတ်ထားခြင်းကြရင်က ကုန်သွယ်ကုန်တိုးကောက်မှာဖြစ်တယ်လို့ပြောပါတယ်။ကုန်သွယ်ကုန်တိုးကောက်ဖို့တလတာဆိုင်ကထားခြင်းအတွင်းကနေဒါအနေနဲ့ဖန်တနော်မူရစီဝါအမေရိကန်တဲ့ဝင်ရောက်နေတာကိုတာစီပြီးမက္ဆီကိုအနေနဲ့အမေရိကန်တောင်ပိုင်းနယ်စပ်မှာတရားမဝင်ဝင်ရောက်လာသူတွေနေနေရေးတပ်ဖွဲ့ဝင်တောင်ကနအထိချထားပြီးဖြစ်ပေမဲ့လည်းသမ္မတထရန့်ကဖေဖော်ဝါရီလ24ရက်နေ့မှာအခုလိုထပ်လောင်းပြောကြားလိုက်တာဖြစ် င်းနောက်တွေကမေးတဲ့အခါမှာကုံတွဲကွန်တိုးကောက်မဲ့ကိစ္စရက်သတ်မှတ်ထားပြီးပါဘာပြီးလို့ပြင်သစ်သမ္မတအီမန်နွယ်မက်ခရွန်နဲ့ပူးတွဲကျင်းပတဲ့သတင်းသားရှင်းလင်းပွဲအတွင်းထရန့်ကပြန်လည်ဖြေကြားခဲ့ပါတယ်။သတ်မှတ်ရက်ဖြစ်တဲ့မတ်လ၄ရက်နေ့လို့ထရန့်ကမပြောပေမဲ့လည်းပြင်သစ်အပါအဝင်တခြားတန်းပြည်တွေကသတ်မှတ်ထားတဲ့ကုံတွဲကွန်နဲ့စီမင်းစည်းကမ်းတွေကိုရောင်းပြန်ဟပ်မဲ့အစီအစဉ်နဲ့ပတ်သက်ပြီးတော့လည်းထရန့်ကပြောကြားခဲ့ပါတယ်။ဒါပေမဲ့လည်း Google, Facebook နဲ့ Amazon တို့လိုအမေရိကန်နည်းပညာကုမ္ပဏီကြီးတွေရဲ့လွှမ်းမိုးမှုကိုကန့်သတ်ဖို့ပြင်သစ်ကနေဒါနဲ့နိုင်ငံတချို့က Digital အခွင့်အောက်နေတဲ့ကိစ္စတွေကိုတော့ထရန့်နဲ့မက်ခရွန်တို့ကလူသိရှင်ကြားဆွေးနွေးကြတာမျိုးမရှိပါဘူးခင်ဗ
ျအစုံနှစ်ချမ်းစလုံးမှာအစုံရောင်ယောဂါကိုနှစ်ကြိမ်ဇက်တိုက်ခန်းစားရပြီးတော့စိုးရိမ်ရတဲ့အခြေအနေနဲ့ဆေးရုံတင်ထားရတဲ့ပုပ်ယဟန်မင်းကြီး Francis ဟာမင်းညာဟာကောင်းမွန်စွာအနားယူနိုင်ခဲ့တယ်လို့ Vatican နန်းတော်ကဒီကနေ့ February 25ရက်နေ့မှာသတင်းထုတ်ပြန်ပါတယ်တက်တော်88နှစ်ရှိပြီဖြစ်တဲ့ပုပ်ယဟန်မင်းကြီးကို February 14ရက်နေ့ကစပြီးတော့ဆေးရုံတက်ပြီးတော့ကုသပေးနေတာပါပုပ်ယဟန်မင်းကြီးအနေနဲ့မင်းညာကကောင်းမွန်စွာအိပ်စက်အနားယူခဲ့ပါတယ်လို့စာတကြောင်းသာပါတဲ့ Vatican ရဲ့ညင်ညာချက်မှာဖော်ပြထားပါတယ်မနေ့တနင်္လာနေ့တုန်းကတော့ပုပ်ယဟန်မင်းကြီးဟာစိုးရိမ်ရတဲ့အခြေအနေမှာရှိနေပေမဲ့သိတာတဲ့တိုးတက်မှုတော့ရှိခဲ့တယ်လို့ဆိုပါတယ်ဒါပေမဲ့အဆုံမှာပိုးဝင်ရကနေကြောက်ကက်ယောဂါပါဆက်ခံစားနေရတာဆိုတာကလည်းစိုးရိမ်စရာမရှိတော့ဘူးလို့ဆရာဝန်ကပြောပါတယ်အဆုံရောင်ယောဂါဇက်တိုက်ခံခဲ့ရတာကြောင့်အဆုံနှစ်ဖက်စလုံးမှာအမာရွတ်ဖြစ်ပြီးတော့အသက်ရှူရခက်ခဲလေးရှိတတ်တာကြောင့်စိုးရိမ်ရပါတယ်ပုပ်ယဟန်မင်းကြီးရဲ့အကြမ်းရေးအခြေအနေဟာနည်းနည်းရှုပ်ထွေးကြောင်း Vatican နန်းတော်ကပြောကြားလိုက်ပြီးတော့အ ਨੇ ဆုံးပိုးနှမျိုးကြောင့်ဖြစ်ခဲ့တာလို့လည်းဆရာဝန်တွေကပြောပါတယ်ရှင်
ဒီ American တဲ့ညပဲမြန်မာဘာသာအစီအစဉ်တွေကိုည9နာရီကနေ10နာရီထိ9.19kHz 1953 9.25kHz 1783 9.63kHz 9.63တို့အပြင်စနေတနင်္ဂနွေမှာ9လက်မီတာ190kHz 1505ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင
်ဒီ American တန်ကနေအင်္ဂါနေ့ညပိုင်းသတင်းတွေကိုဆက်လက်တင်ပြပေးနေတာပါခင်ဗျာကုလသမဂ္ဂအတွင်းမှုကြိုးရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ဂျူလီဘစ်ရှော့ဖာဘင်္ဂလားဒေ့ရှ်နိုင်ငံဂျာဘျအစိုးရအကြီးအကဲမိုဟာမက်ယူနုစ်နဲ့မနေ့ကဒါကာမြို့မှာတွေ့ဆုံပြီးရိုဟင်ဂျာဒုက္ခသည်အကြက်တဲကိုဘယ်လိုဖြေရှင်းမလဲဆိုတဲ့နိလန်သစ်တွေနဲ့နိုင်ငံတကာအလှူရှင်တွေရဲ့ထောက်ပံ့မှုရရေးဆွေးနွေးခဲ့ကြပါတယ
် My role is to hear from all of the voices in Myanmar and from surrounding countries that's why I'm here in Bangladesh to work with the government of Bangladesh to see if we can find solutions.
ကျမရဲ့တာဝန်ကမြန်မာနိုင်ငံနဲ့ဘေးပတ်ဝန်းကျင်နိုင်ငံတွေကအတန်းနေနားထောင်ဖို့ပါ။ဒါကြောင့်ကျမအခုဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်ရှိနေတာပါလို့ဂျူလီဘစ်ရှော့ကသတင်းစာရှင်းလင်းပွဲမှာပြောတော့တာပါ။ဒါအပြင်အပြေရှားနိုင်ဖို့ဘင်္ဂလားဒေ့ရှ်အစိုးရနဲ့ပူးပေါင်းဆောင်ရွက်ဖို့ရှိတယ်လို့လည်းသူကပြောပါတယ်။ရိုဟင်ဂျာဒုက္ခသည်တွေနေရပြန်နေရေးမြန်မာနိုင်ငံရဲ့နိုင်ငံရေးပြဿနာတွေကိုစောစောအပြေရှာနိုင်ဖို့လိုတဲ့အကြောင်းဘင်္ဂလားဒေ့ရှ်ဂျာဘျအစိုးရနိုင်ငံခြားရေးအကြံပေး MD Tohit Hossain ကဟောဆိုင်နဲ့တင်းငွေနေနေကတွေ့ဆုံတဲ့အချိန်မှာလဲကုလသမဂ္ဂအထူးကိုယ်စားလှယ်ဂျူလီဘစ်ရှော့ကပြောပါတယ်မြန်မာနိုင်ငံအတွင်းလက်နက်ကင်ပဋိပက္ခတွေပိုတိုးလာတဲ့အတွက်ပြီးခဲ့တဲ့လအတွင်းမှာတွင်ရိုဟင်ဂျာဒုက္ခသည်တသိန်းလောက်ဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆက်ဘဇားကိုခိုးလုံလာတဲ့အကြောင်းတူဟီဟူစိန်ကပြောပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံအရှေ့တောင်ပိုင်းကော့စက်စ်ဘဇားဒေသဟာ2018ခုနှစ်နောက်ပိုင်းမြန်မာနိုင်ငံကထွက်ပြေးလာတဲ့ရိုဟင်ဂျာဒုက္ခသည်တသန်းနှစ်သိန်းခိုလုံမှုလက်ခံထားပြီးဖြစ်ပါတယ်ခင်ဗျာ
မြန်မာနိုင်ငံဘက်ကအွန်လိုင်းငွေကြေးလိမ်လည်တဲ့လုပ်ငန်းတွေကိုနှိမ်နင်းတာကြောင့်ထိုင်းနိုင်ငံဘက်ကိုရောက်လာနိုင်တဲ့နိုင်ငံခြားသား 9,000 လောက်အထိရှိနိုင်တဲ့အကြောင်းထိုင်းဒုတိယဝန်ကြီးချုပ်လည်းဖြစ်ကာကွယ်ရေးဝန်ကြီးလည်းဖြစ်တဲ့ဖွန်တန်ဝီချာရာချိုင်မနေ့ကသတိပေးပြောဆိုတာကို The Nation သတင်းစာမှာရေးသားထားပါတယ်နိုင်ငံသားတွေထောင်ထဲချီနေရပြန်ဖို့ရနိုင်ပြီးတော့ဒီကိစ္စကိုသက်ဆိုင်ရာအစိုးရတွေနဲ့အမြန်ဆုံးဆက်သွယ်ဆောင်ရွက်ဖို့ထိုင်းနိုင်ငံရဲ့ဝင်ကြီးကိုတိုက်တွန်းထားပါတယ်။နေသားကိုထိန်းချုပ်တဲ့ကရင်နေသားစောက်တက် BGF ကရွှေကုတ်ကိုနဲ့ KK Park နေမြေတွေကနိုင်ငံသား6500ကိုဖမ်းဆီးထားပြီးတော့ဒီမိုကရေစီအကျိုးပြုကရင်တက်မတော့ဒ DKBA ကလည်း400လောက်ကိုဖမ်းဆီးထားတယ်ဆိုတဲ့သတင်းတွေထွက်ပေါ်နေတာကြောင့်ထိုင်းကာကွယ်ရေးဝန်ကြီးကပြောဆိုသွားတာပါ။ဒီရပိုင်းအတွင်းမှာပဲငွေကြေးလိမ်လည်တဲ့ဂိုင်းတွေမှာအလုလုတဲ့တရုတ်နိုင်ငံသား620ကျော်ကိုဖမ်းဆီးပြီးဖြစ်စေ၊ကယ်တင်ပြီးဖြစ်စေထိုင်းနိုင်ငံကတဆင့်တရုတ်နိုင်ငံကိုပြန်ပို့ပြီးပြီဖြစ်ပါတယ်။ကြားဖြန့်ငွေကြေးလိမ်လည်တဲ့ဂိုင်းတွေနှိမ့်နေရေးထိုင်းမြန်မာတရုတ်သုံးနိုင်ငံအစည်းအဝေးမကြခင်ကျင်းပမဲ့အကြောင်းလဲထိုင်းကာကွယ်ရေးဝန်ကြီးကပြောဆိုသွားပါတယ်ရှင
်။အွန်လိုင်းငွေကြေးလိမ်လည်တဲ့ဂိုင်းတွေကိုနှိမ့်နေရေးဖိအားပေးတဲ့အနေနဲ့မြန်မာနိုင်ငံဘက်ကိုဓာတ်ဆီနဲ့ဒီဇယ်တွေဖြတ်တောက်ထားတဲ့အတွက်မြောက်ပြည်မြို့ကကားအတော်များများနေ့စဉ်ထိုင်းဘက်ကိုလာပြီးတော့စီးဖြည့်နေကြပါတယ်။အကျိုးဆက်အဖြစ်ရင်ကျောပိတ်ဆို့မှုတွေကြုံနေရတဲ့အကြောင်းထိုင်းနိုင်ငံထုတ် The Nation သတင်းစာမှာဖော်ပြထားပါတယ်။ဖေဖော်ဝါရီလ5ရက်နေ့ကစပြီးတော့ကြားဖြတ်နေနေဖိအားပေးတဲ့အနေနဲ့ဖြတ်သုံးပြလို့ခေါ်တဲ့ Layer 6 Internet နဲ့ 73G တင်ပို့တာတွေထိုင်းဘက်ကပိတ်ပင်ထားခဲ့တာပါ။မြန်မာနိုင်ငံနဲ့နေဆက်9နေရာကိုပိတ်ပင်လိုက်ပြီးမြောက်ရီမျိုးကဓာတ်စီဆိုင်ဟာတနေ့တနာရီပဲဖွင့်နိုင်တဲ့အကြောင်းဒေသခံတွေကပြောပါတယ်ဒီကနေ့ထိုင်းနိုင်ငံမဲဆောက်မြို့အမတ်တီချစ်ချီတရာအထွက်လမ်းမပေါ်မှာမြန်မာနိုင်ငံဘက်ကစီလာဖြည့်တဲ့ကားတွေနဲ့ပြစ်ချက်နေပြီးမြောက်ရီမှာဓာတ်စီတလီတာကိုဘတ်80အထိဈေးတက်သွားသလိုဒီဇယ်ဈေးကလည်းတလီတာကို82ဘတ်အထိရောက်သွားတဲ့အကြောင်းဒေသခံတွေကပြောပါတယ်73G လျှက်စစ်နဲ့အင်တာနက်ဖြတ်တောက်ထားတာဟာကြားဖြတ်နေနေတဲ့အတွက်ထိရောက်တဲ့အတွက်ဆက်ပြီးတော့တိုးချဲ့လုပ်ဖို့စဉ်းစားနေတယ်ဆိုပြီးထိုင်းတာဝန်ရှိသူတွေပြီးခဲ့တဲ့ရက်ပိုင်းအတွင်းကပြောဆိုထားပါတယ်ခင်ဗျာ
ငွေကြေးလိမ်လည်တဲ့ဂိုင်းတွေရဲ့လက်ချက်ကြောင့်မနှစ်တုန်းကစင်ကာပူနိုင်ငံသားတွေအမေရိကန်ဒေါ်လာ822တန်းဆုံးရှုံးခဲ့ကြရတယ်လို့စင်ကာပူရဲ့တပ်ဖွဲ့ကဒီကနေ့ February 25ရက်နေ့မှာပြောပါတယ်အဲ့ဒီအထက်မှာ cryptocurrency လို့ခေါ်တဲ့ digital ငွေကြေးနဲ့သက်ဆိုင်တဲ့လိမ်လည်မှုတွေကြောင့်၄ပုံတစ်ပုံလောက်ဆုံးရှုံးခဲ့ရတယ်လို့ဆိုပါတယ်2023ခုနှစ်အတွင်းငွေကြေးလိမ်လည်ခံရမှုဒေါ်လာ486တန်းရှိခဲ့ရာကနေမနှစ်2024ခုနှစ်မှာ 80.6 ရာခိုင်နှုန်းအထိတိုးလာခဲ့သလိုအကြေအအဖြစ်လဲ17ရာခိုင်နှုန်းနဲ့ညီများတဲ့9,100ကျော်အထိတိုးလာခဲ့တယ်လို့အစီရင်ခံစာမှာဖော်ပြခဲ့တာပါငွေကြေးလိမ်ခံရမှုကြောင့်ဆုံးရှုံးမှုတွေအားလုံးရဲ့24ရာခိုင်နှုန်းကျော်ဟာ cryptocurrency ကြောင့်ဖြစ်တယ်လို့လည်းပြောပါတယ်ရှင်နောက်ဆုံးရသတင်းတွေကိုကိုစောဝင်းလိုက်နေတူကျမလိမ္မာတို့ကပြောပြပေးခဲ့တာပါအခုဆက်ပြီးတော့ရန်ကုန်ကနောက်ဆုံးရသတင်းပြပုတ်ချက်တွေကိုမတင်ဆက်ပေးခင်မှာနိုင်ငံတကာသတင်းဆောင်မတစ်ခုကိုထုတ်လွှင့်ပေးစီမှာ Ukraine စစ်ပွဲအဆုံးသတ်ဖို့ Ukraine နဲ့ Russia တို့သဘောတူညီချက်ရဖို့နှီးပြီလို့ American သမ္မတ Donald Trump ကပြောလိုက်ပါတယ်ပြင်သစ်သမ္မတ Emmanuel Macron နဲ့အေဗူရာမှာတွေ့ဆုံမှုအပြီးဥရောပကိုတာဝန်ပို့ယူဖို့သမ္မတထရမ့်ကတိုက်တွန်းလိုက်သလိုပြည်သစ်သမ္မတကလည်းရုရှားဘက်ကအာမခံချက်ပို့ရအောင်လုပ်ဖို့တိုက်တွန်းလိုက်ပါတယ်။သမ္မတအေဗူရာကလည်းအန်နီတာဘာဝယ်သတင်းပေးပို့ထားတာကိုကိုငင်းချန်ကပြောပြပေးမှာပါရှင်
။ယူကရိန်းစစ်ပွဲအဆုံးသတ်ရေးအမေရိကန်သမ္မတအေဗူရာမှာပြည်သစ်သမ္မတအမန်နီယယ်မက်ခရွန်ကရောက်ရောက်ချင်းမှပဲဆွေးနွေးခဲ့ပါတယ်။တနင်္လာနေ့က3နှစ်ပြည့်သွားပြီဖြစ်တဲ့ယူကရိန်းစစ်ပွဲအဆုံးသတ်ဖို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကလည်းတိုက်တွန်းနေပါတယ်။အဲ့ဒီတဲမှာယူကရိန်းစီကအရေးကြီးတဲ့ဓာတ်တပ်တုတွေယူဖို့သဘောတူညီချက်လည်းပါဝင်ပြီးဒီသဘောတူညီချက်ကိုတော့နောက်တစ်ပတ်အတွင်းယူကရိန်းသမ္မတကလက်မှတ်ရေးထိုးမယ်လို့သမ္မတထရန်ကမျှော်လင့်ထားပါ
တယ်။နှစ
်ဖက်စလုံးမှာမယုံကြည်မှုတွေကအများကြီးပါ။ဒါကြောင့်ကျွန်တော်အခုအချိန်ဝင်လာတာလည်းကောင်းပါတယ်။နောက်ပြီးကျွန်တော်အမြင်မှာတော့ရုရှားအနေနဲ့သဘောတူညီမယ်ဆိုရင်အကျိုးအများကြီးရှိမှာဖြစ်ပြီးတော့ရုရှားနိုင်ငံကိုလည်းကောင်းတဲ့နီလန်းနဲ့ဆက်ပြီးတော့ဦးဆောင်သွားနိုင်မှာပါဒါကြောင့်လုတ်ကိုလုတ်အောင်မှာဖြစ်ပါတယ်သူ့အနေနဲ့သဘောတူချင်တယ်လို့လည်းကျွန်တော်တကယ်ကိုယုံကြည်ပါတယ်ဒီအမြင်ကမှားနိုင်ပါတယ်ဒါပေမဲ့လည်းသူ့အနေနဲ့ညှိနှိုင်းချင်တယ်လို့တကယ်ကိုယုံကြည်ပါတယ
်ပြင်သစ်သမ္မတမက်ခရွန်ကတော့သတိပို့ထားပုံရပြီးသမ္မတရုံးခန်းထဲမှာဥရောပကယူကရိန်းကိုအကျွေးနဲ့ထောက်ပံ့နေတယ်လို့ပြောဆိုတဲ့သမ္မတထရန့်ကိုပြင်ပေးခဲ့တယ်လို့ရုရှားကိုယုံကြည်တဲ့ကိစ္စအပေါ်မှာလည်းအခုလိုသတိပေးခဲ့ပါတယ
် My strong point was to say
ကျွန်တော်အဓိကပြောချင်တာကတခုခုအရင်ဆုံးရအောင်လုပ်ရပါမယ်စစ်ဆေးပြီးတော့အတည်ပြုနိုင်မယ့်ဟာမျိုးပါရေတော်မှာလုံလောက်တဲ့အာမခံမှုမျိုးတိဆောက်နိုင်အောင်အရင်လုပ်ရပါမယ်အဲ့ဒီကိစ္စအတွက်လှုပ်ဆောင်ဆွေးနွေးဖို့အစင်းသစ်မှာပြင်သစ်အတွက်ရောတခြားဥရောပမဟာမိတ်နိုင်ငံတွေကပါလှုပ်ဆောင်ဆွေးနွေးဖို့အသစ်မှာဒါပေမဲ့အမေရိကန်ရဲ့ထောက်ခံအားပေးမှုကျွန်တော်တို့လိုပါတယ်အချောင်းကတော့ဒါမှလည်းလုံခြုံရေးအာမခံချက်ကိုယုံကြည်မှုရှိစေတာပါနောက်ပြီးဒါဟာကျွန်တော်တို့ရဲ့စုပေါင်းဟန်တားနိုင်တဲ့လှုပ်ဆောင်နိုင်စွမ်းမှာအမရမှာအဲ့လိုလှုပ်ဆောင်နိုင်စွမ်းမျိုးရှိတယ်လို့ကျွန်တော်ကတော့ခံစားမိပါတယ်
အခုလိုတွေးဆုံဆွေးနွေးပွဲမှာဘာရီအောင်မြင်ခဲ့တယ်လဲဆိုတာကို William Pomerance ကအခုလိုသုံးသပ်ပါတယ
် It looks like they agreed
မြင်ရသလောက်ကတော့ Ukraine နဲ့ Russia အကြားငြိမ်းချမ်းရေးထိန်းသိမ်းမှုအတွေ့ဥရောပငြိမ်းချမ်းရေးထိန်းတဲ့တပ်တွေထားဖို့သဘောတူလိုက်တဲ့ပုံပါပဲတခြားကြားကိစ္စတွေအများကြီးရှိပေမဲ့လည်းဒါတွေကိုကျွန်တော်သေချာမသိရသေးပါဘူးဒါပေမဲ့ပြောနိုင်တာကတော့ငြိမ်းချမ်းရေးသဘောတူညီချက်ရဖို့ကြိုးပမ်းခဲ့တဲ့ Ukraine နဲ့ Russia အကြားသဘောတူညီမှုရရှိခဲ့ရင်ငြိမ်းချမ်းရေးထိန်းတဲ့တပ်တွေကိုသုံးဖို့ဆွေးနွေးခဲ့တယ်ဆိုတာပြောနိုင်ပါတယ်
။ Ukraine သမ္မတ Zelensky ကတော့မျှော်လင့်ချက်ရှိတယ်လို့ပြောပြီး American ရဲ့အခန်းကဏ္ဍအရေးကြီးတာကိုအခုလိုထောက်ပြပါတယ
်။ Our teams are already working.
Washington မှာလက်မှတ်ထိုးဖို့မျှော်လင့်ထားတဲ့စီးပွားရေးသဘောတူညီချက်ရဖို့ American နဲ့ကျွန်တော်တို့အဖွဲ့တွေဆွေးနွေးနေကြပါတယ်။ကျွန်တော်မိသားစုတွေပြည်သူတွေကတကယ်စိတ်ပူနေလို့ပါ။သမ္မတ Trump ကကြားကျင်တဲ့စကားက American ထောက်ခံမှုတကယ်ရှိမှလား။ American ကလွတ်လပ်တဲ့ကမ္ဘာရဲ့ခေါင်းဆောင်တကယ်လုံမှလားလို့မေးကြပါတယ်။ကျွန်တော်အနေနဲ့ American ကိုပုံဝင်လင်းလင်းပဲမေးကြပါတယ်။ကျွန်တော်တို့ပြည်သူတွေအတွက်ဘဝတွေအတွက်အမေရိကန်ထောက်ခံမှုကူညီမှုတွေဆက်ရှိနေဖို့တကယ်ပဲအရေးကြီးပါတယ
် For life in general it's so important that American support American assistance remain
ဒါပေမဲ့လည်း Saudi Arabia မှာကျင်းပတဲ့ Russia နဲ့ American အကြားထိပ်သီးဆွေးနွေးပွဲမှာ Ukraine ကိုခြံထားခဲ့တာကြောင့်တခြားကမ္ဘာခေါင်းဆောင်တွေကစိုးရိမ်နေပါတယ
် And their plan bir çok seçimde
İstanbul လုပ်ငန်းစဉ်ကလွဲလို့ဆွေးနွေးပွဲတွေကနေ Russia ကိုကူးချီပြီးဖယ်ထားကြတာပါအကြံလိုချင်တဲ့ရလက်လည်းမရတာပါအခုလုပ်ငန်းစဉ်တစ်ခါနေရလက်ထွက်ဖို့ဆိုရင်ယူကရိန်းကိုတေချာပေါက်ထည့်ရမှာပါနောက်ပြီးဒီစစ်ပွဲကိုလည်းနှစ်ဖက်ညှိနှိုင်းပြီးရဆက်ရမှာပ
ါအခုချိန်တိတော့ဆွေးနွေးပွဲတွေဟာအတိအကျပြောတာမဟုတ်ဘူးလို့ရုရှားသမ္မတပူတင်ကလည်းပြောပါတယ
်ဖုန်းစကားပြောဆိုဆက်သွယ်တာရောရီယက်ကဆွေးနွေးပွဲမှာရောယူကရိန်းပြည်ပခနဲ့ဆက်ဆက်နေတဲ့ကိစ္စတွေကိုဆွေးနွေးခဲ့ပါတယ်ဒါပေမဲ့လည်းအနှစ်သာရကိုတော့မဆွေးနွေးဖြစ်ပါဘူးကျွန်တော်တို့ဆက်လက်ချင်းကပ်သွားမယ်လို့ပဲသဘောတူခဲ့တာပါဒီလိုပြောတာကလည်းဥရောပနိုင်ငံတွေပါဝင်တာကိုပယ်ချတာမျိုးတော့မဟုတ်ပါဘူ
းတစ်ချိန်တည်းမှာပဲယူကရိန်းစစ်ပွဲ၃နှစ်ပြည့်အခမ်းအနားတွေကိုယူကရိန်းမှာကျင်းပခဲ့သလိုပြင်သစ်နိုင်ငံပဲရစ်မြို့ကထင်ရှားတဲ့အမှတ်အသားဖြစ်တဲ့ Eiffel Tower ပေါ်မှာလည်းယူကရိန်းအလံအယောင်တွေကိုထွန်းညှိခဲ့ပါတယ်ခင်ဗျာ
ယူကရိန်းစစ်ပွဲအဆုံးသတ်ရေးပြင်သစ်သမ္မတနဲ့သမ္မတ Trump တို့ဆွေးနွေးတဲ့သတင်းဆောင်ပါကိုကိုငင်းချန်ကပြောပြပေးသွားတာပါအခုတော့နောက်ဆုံးရသတင်းပေးပို့ချက်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးသွားပါမယ်အရင်ဆုံးတော့မြိုင်မြို့နယ်စုံကုန်းရွာဘက်ကမေလာဆောင်ဘုံကျဲတိုက်ခတ်ခံရတဲ့သတင်းကိုထုတ်လွှင့်ပေးပါပါမကွေးတိုင်းမြိုင်မြို့နယ်စုံကုန်းကျေးရွာကမေလာဆောင်ကိုစစ်တပ်ကလေကြောင်းကနေနှစ်ကြိမ်ဘုံကျဲတိုက်ခိုက်ခဲ့လို့ဆယ်ဦးထပ်မံသေဆုံးပြီးတော့အများအပြားဒဏ်ရာရခဲ့တဲ့အကြောင်းစစ်ကောင်စီကိုလက်နက်ကိုင်တိုက်နေတဲ့ဒေသခံပြည်သူကာကွယ်ရေးအဖွဲ့ကပြောပါရယ်မနေ့ကလည်းပေါင်မြို့နယ်ကင်းမရွာမှာလည်းလေကြောင်းတိုက်ခတ်မှုအတွင်း3ဦးသေဆုံးပြီးတော့အသက်မပြည့်သေးသူတွေပါဝင်ခဲ့တဲ့အကြောင်းဒေသခံတွေကပြောပါရယ်မကွေးတိုင်းမှာစစ်ကောင်စီလေကြောင်းတိုက်ခတ်မှုတွေအကြောင်းရန်ကုန်ကသတင်းပေးပို့ထားတာကိုအခြေခံပြီးတော့ကိုစီသူပြောပြပေးပါရှင
်ဒီကနေ့ဖေဖော်ဝါရီ25ရက်မနက်ပိုင်းမှာမကွေးတိုင်းမြိုင်မြို့နယ်စုံကုန်းကျေးရွာဖုန်ကြီးကျောင်းထဲမင်္ဂလာဆောင်ကျင်းပနေချိန်စစ်တပ်ဘက်ကလေကြောင်းကနေဂျက်ဖိုက်တာနဲ့နှစ်ကြိမ်ဘုံကျဲတိုက်ခိုက်တဲ့အကြောင်းစေဥထမနေသည်ဆိုပြီးတော့အများပြဒဏ်ရရှိခဲ့တယ်လို့ဒေသခံပြည်သူကာကွယ်ရေးအဖွဲ့က VOA ကိုပြောပါရယ်ဂျက်ဖိုက်တာကနေကျဲချတဲ့ဘုံသီးဟာမင်္ဂလာပွဲကျင်းပနေတဲ့အနီးကချက်ပြုတ်ကျွမှုနေတဲ့ထမင်းစားအဆောင်ပေါ်ကြာရောက်ပောက်ကွဲခဲ့တာပါ။လေကြောင်းတိုက်ခတ်တဲ့အချိန်တွေနဲ့ပတ်သက်လို့မြိုင်ပကဖတာဝန်ရှိသူကိုလက်ရာကအခုလိုပြောပါတယ်။ဒီတော
့ဂျက်ဖိုက်တာနဲ့ပေါ့ပေါင်ဝါးရဘုံနဲ့ကျဲသွားတယ်။ပထမဆုံးတစ်လုံးမှာလည်းလူကြီးကအတေးများတယ်ကိုထမင်းဖြစ်တဲ့နေရာနဲ့ကြာလာဆိုတော့ဆက်ပြီးတော့လည်းနောက်တစ်ခေါက်ပြန်လာတယ်ပြန်လာတဲ့ခါကျတော့လည်းကျန်ဒီကနေအဲ့ဒါတော့ကြည့်တယ်ပထမတစ်လုံးမှာလည်းဒီစမန်းစားနေတဲ့အချိန်စမန်းချက်နေတဲ့အချိန်နဲ့လူကြည့်ထားတဲ့အချိန်မှာကြာတော့တာဆိုတော့တော်များများကိုကြည့်လိုက်တယ်ခုတတိယကိုလိုက်ကြည့်နေသေးတယ်ဆိုတော့တချို့ဟာတွေကလောင်းကိုကောက်မရဘူးကိုဘယ်သူပဲပါလဲမကွဲဘူးဖတ်ပြီးတော့ပြေဆုံးနိုင်တဲ့တိုးလာနိုင်တဲ့အနေအထားကိုကြည့်ရတာဟုတ်တယ်ဗျတစ်ဆယ်တက်မှာပဲဒီခုကတော့ချိန်မှာအချိန်ရခုကျွန်တော်တို့ရဲဘော်တွေနဲ့ဒီတိုက်ပွဲဆိုတော့အဲ့ဒါတောင်းဝင်းကျင်တဲ့ရဲဘော်တွေကိုအဲ့မှာတော့ဟန်ပြီးတော့ဒီပြန်ပြီးတော့ကြေရပါညာလုပ်ပြီးတော့ခေါ်ထုတ်တာပါညာလုပ်ပြီးတော့ခုဖတ်ပြီးတော့ကို
ဆုံကုန်းကျေးရွာဟာကြောက်ခွက်ရင်နှမော့အနီးမှာရှိပြီးတော့မင်္ဂလာဆောင်ကလည်းကာကွယ်ရေးတပ်ဖွဲ့ဝင်ဟောင်းတဦးရဲ့မင်္ဂလာဆောင်ဖြစ်ပါတယ်။ကယ်ဆယ်ရေးတွေလှုပ်ဆောင်နေပြီးတော့ဒဏ်ရာရှိသူတွေကိုစေကူတာပေးနေတဲ့အကြောင်းလဲဒေသခံပြည်သူကာကွယ်ရေးအဖွဲ့ကပြောပါတယ်။လေကြောင်းတိုက်ခိုက်တာနဲ့ပတ်သက်ပြီးစစ်ကောင်စီဘက်ကသတင်းထုတ်ပြန်မှုတစုံတရာမရှိသေးပါဘူး။ဖြစ်ပွားတဲ့နေရာဟာလမ်းပန်းဆက်သွယ်ရေးအခက်အခဲရှိတဲ့အတွက် VOA အနေနဲ့တီးခြားတီးပြုတ်ချက်ရဖို့ကြိုးစားနေဆဲဖြစ်ပါတယ်။မကွေးတိုင်းတဲကပဲပေါင့်မြုတ်နယ်တောင်ပိုင်းကကင်းမရွာကိုလည်းမနေ့ကဖေဖော်ဝါရီ24ရက်ညပိုင်းကဆက်တက်လေတီးနဲ့ဘုံကျဲတိုက်ခိုက်တာကြောင့်အမျိုးသမီး3ဦးသေဆုံးပြီးတော့2ဦးဒဏ်ရာရရှိခဲ့ပါတယ်။တေဆုံးသူတွေထဲအသက်မပြည့်သေးတဲ့ကလေးငယ်လည်းပါဝင်တယ်လို့ကင်းမဒေသခံတူဦးကအခုလိုပြောပါတယ်
။ဆက်တနာကြီး7မိနစ်လို့ ဟာကျဲတော့ခံရရတာကကြတော့ဒီဘွေးတိုင်းနေတာဒီပေါ့ပြုံနေကိမအောင်စုကိမကြည့်ရရွာဟိုကွတ်တဲ့ဖက်ကအနောက်ပိုင်းပေါ့အေးရ၃ယောက်နေတယ်မျိုးသမီး၃ယောက်အာ၁၈နှစ်နဲ့ပေါ့ Idri Jo 11ကျောင်းသူတယောက်ပါတယ်၃နဲ့ကျတဲ့အချိန်မှာသူတို့ကဟိုအိတ်မျောနေတယ်ပေါ့နော်ဒီအကြီးဒေါ်တင်တော့ရကျမကြီးမကောင်းဘူးခေါင်းတော်မထောင်နိုင်ဘူးပေါ့အဲဒေါ်တင်တော့နဲ့အတူတမီးရကျတော့ Idri Jo သူ့မေးပြုတ်ပြုတ်ရင်းတယ်သူကအဲ့ရတဲ့မှာပဲတည်နေတော့
ကင်မကြီးရဟာပေါ့တောင်ပိုင်းမှာရှိပြီးတော့စစ်တပ်ရဲ့အာဏာသိမ်းပြီးနောက်ပိုင်းမြဝနိုင်ငံမှာနေအိမ်တရားကျော်မိရှုခံရတဲ့ပထမဆုံးကြေးရွာလည်းဖြစ်ပါတယ်။နေအိမ်တွေမိရှုခံလို့ဒေသခံတွေဟာမူလနေအိမ်တွေနေရာမှာယာယီတဲတွေပြန်လည်ဆောက်လုပ်နေထိုင်နေကြတယ်လို့စစ်တပ်ရဲ့နေမီရှင်းလေးထိုးစစ်တွေကြောင့်မကြာခဏဘေးလွယာတိမ်းရှောင်နေရပါတယ်။ဖေဖော်ဝါရီ23ရက်ကလည်းမကွေးတန်းစစ်တုတ်တရာမြို့နယ်တွေကမုံညင်းကြေးရွာကိုစစ်တပ်လေဒီနဲ့ဘုံကျဲတိုက်ခိုက်တာကြောင့်ဒေသခံတွေရဲ့တဲအိမ်တွေအပေါ်ကိုကျရောက်ပြီးတော့ကလေးငယ်2ဦးအပါအဝင် 10 ဦးသေဆုံးခဲ့ပြီး 5 ဦးဒဏ်ရာရှိခဲ့တဲ့အကြောင်းဒေသခံတွေက video ကိုပြောပါတယ်ခင်ဗျာ
တံခါးတော့မကွေးတိုင်းဘက်ကလေးဆောင်တိုက်ခတ်မှုတွေအကြောင်းကိုစီသူကပြောပြပေးသွားတာပါအခုတခါတော့ကြားဖြန့်ကိန်းကနေလွတ်လာသူတွေရဲ့နောက်ဆုံးရအခြေအနေနဲ့ပတ်သက်ပြီးတော့ပြောပြပေးပါမယ်ကြားပြငွေလိမ်ခိုင်းတွေကိုနှိမ်နှင်းပြီးတော့မနေ့ကအထိနိုင်ငံသား6,000ကျော်ကိုဖမ်းဆီးထားတဲ့အကြောင်းနဲ့နေရပြန်ပို့ရေးမှလူတွေပြစ်သိမ့်နေတဲ့အတွက်ဆက်လက်ထိန်းသိမ်းထားဖို့အခက်အခဲရှိတဲ့အကြောင်းကရင်နယ်ခြားဆောင်တပ် BGF ပြောခွင့်ရဒုဗိုလ်မှူးကြီးနိုင်မောင်စောက VOA ကိုပြောပါရယ်ဖမ်းဆီးထားသူတွေကိုစစ်ကောင်စီတာဝန်ရှိသူတွေကနေတဆင့်ထိုင်းတရုတ်နိုင်ငံတွေနဲ့နှိမ့်နှိုင်းပြီးတော့ပြန်ပို့ပေးနေတယ်လို့လည်းပြောပါရယ်ဗိုလ်မှူးကြီးနိုင်မောင်စောကို VOA မြန်မာပိုင်းအစီအစဉ်ကနေဦးသိမ့်ထိုင်ဦးကဘန်ကောက်မြို့ကနေပြီးတော့ဆက်သွယ်မေးမြန်းထားပါရယ်ရှင
်ဗိုလ်မှူးကြီးတို့ဒီ BGF အနေနဲ့လောလောဆယ်မှာကြပြနေနေရေးအတွက်နိုင်ငံသား6,000ကျော်ဖမ်းထားတယ်လို့ပြောထားပါတယ်အဲ့ဒါကျွန်တော်တို့ဟုတ်ပါသလားခင်ဗျာကွန်ဖာမ်လုပ်ပြီးပါခင်ဗျာ
ဟုတ်ပါတယ်မနေ့ကထိတော့6,000ကျော်လောက်ရှိတယ်ဒါပေမဲ့ကျွန်တော်တို့ဒီစစ်ကတပ်တွေရောကိုလက်ရှိကတော့ကျွန်တော်တို့ဟိုတရားဝင်စစ်ဆေးပြီးဆိုလို့တရားဝင်တာပါနော်ဖမ်းဆီးတဲ့နေ့လာတော့6,000ကျော်ရှိတယ်အာကျွန်တော်တို့စစ်ကတပ်တွေရောကို1,436ဦးဒါတရားဝင်လာရောအနှံ့ထားပြီးကျတော့တော့ထားရဆိုင်ရဗတ်တီယိုဝင်စစ်စီပြီးတော့ပြင်မြင်မှုအတွက်ဟိုဒီရပြန်ပို့တော့အစင်းဖြစ်တဲ့လူပေါ့နော်ဟိုလက်ရှိကကျွန်တော်တို့ဒီမနေ့ကထိတော့6,000ကျော်ဒီနေ့လက်ရှိအထူးဖွဲ့တွေကဒီနေ့အလုပ်လုပ်နေတော့ပဲလေ
ဒီ6,000ကျော်ထဲမှာခုနဗိုလ်မှူးကြီးပြောသလိုစစ်ဆေးပြီးတာ2,000ကျော်အဲ့တော့ဘယ်နိုင်ငံသားတွေအဓိကပါပါလဲခင်ဗျာ
ဒီကတော့အများဆုံးတော့တရုတ်နိုင်ငံသားပဲအများဆုံးတရုတ်နိုင်ငံသားပေါ့နော်အခုဒုတိယအများဆုံးကအင်ဒိုနီးရှားပေါ့ဟုတ်ကဲ့
သူတို့နေရပြန်ပို့ဖို့ဘသူတွေနဲ့ညီနိုင်နေပါသလဲထိုင်းနဲ့ညီနိုင်နေသလားအခြေအနေဘယ်လိုရှိပါလဲခင်ဗျာပြန်ပို့ဖို့ကိစ္စအ
ခုကဟိုအခုအခြေအနေကဟိုဒီလိုမျိုးရှိတယ်ဗျဟိုကျွန်တော်တို့ကဖမ်းပြီးတော့တက်ဆိုင်ရနိုင်ငံတော်ဘက်ကိုကျွန်တော်တို့ကအနှံ့ပြလိုက်တယ်နိုင်ငံတော်ဘက်ကဒီဟိုထားတဲ့ဆိုင်ရလောကတို့ရဲတပ်ဖွဲ့တို့ကသူတို့လုံထုတ်လို့ဒီမျိုးမျိုးသူတို့ဒုတိယအကြိမ်စစ်ဆေးနေတာရှိတယ်စစ်ဆေးပြီးသွားတဲ့အခါကျမှသူတို့ကဒီဂျီတူဂျီပြန်လွှဲတဲ့အပိုင်းလိုရှိတယ်ဗောကျွန်တော်တို့ကတော့ထိန်းသိမ်းပြီးတယ်အနှံ့ပြီးတယ်ပြီးရင်တရားကိုကျွန်တော်တို့လုံခြုံရေးအရာလိုက်ပါဆောင်ရွက်ပြီးတယ်ခုနလွှဲပြောင်းမှုအပိုင်းကတော့ကျွန်တော်နိုင်ငံဘက်ကတာဝန်ရှိသူတွေအထိုင်းနိုင်ငံကတာဝန်ရှိသူတွေတရုတ်နိုင်ငံကတာဝန်ရှိသူတွေသုံးဝန်းဆောင်ကိုဆွေးနွေးပြီးတော့ပို့တာပဲရှိတယ်ဟုတ်ကဲ့
ဟိုပြီးခဲ့တဲ့ရက်ပိုင်းတုန်းကတော့ဗိုလ်မှူးကြီးတို့ဒီ BGF ခေါင်းဆောင်တချို့ကိုဗိုလ်မှူးကြီးစောချစ်သူပါဝင်ခေါင်းဆောင်တချို့ကိုဝန်ရမ်းထုတ်မဲ့ပါညာဆိုပြီးထိုင်းဘက်ကနေပြောခဲ့တာတွေရှိပါတယ်အဲ့ဒီကိစ္စတွေရောပြီးသွားပြီလားခင်ဗျာသူတို့ဘက်ကထိုင်းဘက်ကအခုထပ်ပြီးဖိအားပေးတာမျိုးတွေရှိပါသလား
ကျွန်တော်အဲ့ဒါကတော့ကျွန်တော်တခုပြောပြရမယ်ဟိုဆွဆွဲတာထိုင်းအစိုးရဘက်ကကျွန်တော်တို့ပြောလာတာမရှိဘူးဖြစ်နေတာကအဲ့ဒီလွတ်တော်အမတ်တယောက်တည်းကနေဖြစ်နေတာဆိုလို့ရကျွန်တော်ပြောရတာဒီအခြေမင်းမရှိတဲ့ဆွဆွဲချက်တွေနဲ့ဆွဆွဲတဲ့ဥစ္စာကတော့ဟိုကျွန်တော်တို့ကထိုင်းနိုင်ငံထဲမှာကျွန်တော် crime တခုမှလုပ်ထားတာမရှိဘူးဆိုတော့အဲကကြတော့ဟိုဆွဆွဲတာလွယ်ပါတယ်ဆွဆွဲလူတယောက်လက်ညှိုးထိုးပြီးတော့ဆွဆွဲတာကတော့လွယ်တယ်ဒါပေမဲ့ကိုဆွဆွဲလိုက်တဲ့ဆွဆွဲချက်ကဟိုခြေမင်းရှိလားဆိုတော့ပြန်သုံးတက်ဖို့လိုတာပေါ့
အခုထိုင်းဘက်ကထပ်ပြီးတော့တစုံတရာပြောတာမျိုးဒီရက်ပိုင်းမှာမရှိတော့ဘူးဆိုတဲ့သဘောနဲ့
Time government နေနဲ့ကျွန်တော်တို့ပြောလာတာမရှိဘူးဟုတ်လွတ်တော်အမတ်တယောက်ကနေပြီးတော့ဗျာသူအချင်းချင်းခါခါသူတင်ပြတဲ့တရားရုံးကပယ်ချတဲ့ပြန်တင်ပြတဲ့တရားရုံးပယ်ချတဲ့သူဘာအညှူးနဲ့ဒီလိုလုပ်နေလဲကျွန်တော်လည်းမပြောတတ်ဘူးအနောက်မှာဘယ်လိုတွေဟို control ရှိလို့သူလည်းသူစားနေကျွန်တော်လည်းမသိဘူ
းအခုတော့ဒီနေ့လဲအထူးတပ်ဖွဲ့ကနေပြီးတော့နှိမ်နှင်းရေးတွေဆက်လုပ်နေတယ်ဆိုတော့ဒီကြားပြန့်နှိမ်နှင်းရေးကိစ္စတွေကိုဘယ်လောက်ထိဆက်ပြီးတော့လုပ်သွားဖို့ရည်မှန်းချက်ထားပါသလဲခင်ဗျာ
ကျွန်တော်တို့ကတော့ ော့အခုလောလောဆယ်ကတော့ဟိုထိသိနေတဲ့လူတွေအရက်များတယ်အရက်များတော့နောက်ဟိုသူတို့ကကြတော့ကျွန်တော်တို့ကအဆုတ်တားလုပ်ထားတာမဟုတ်ဘူးဟိုဒီလိုမျိုးအေးစေးပုံမှန်နဲ့ထားတယ်ခါကြတော့ကျွန်တော်တို့ကသူတို့ရဲ့လူတွေကဟိုတဆောင်တဆောင်မှဆိုရင်ကျပိတ်တိတ်ပြီးနေရဗျအဲ့လိုမျိုးဆိုတော့ကျွန်တော်တို့ကအခုအဲကျွန်တော်တို့ဒီနေနေကိစ္စကအရှိန်လည်းရော့သွားတော့ပေါ့ပြောရမယ်ဆိုပါတော့ဒီရှိကလူတွေပြန်မပို့နိုင်နေတဲ့ခါကျတော့အနောက်မှာထက်ထက်ပို့တဲ့နေရာခက်ခဲကြီးရှိရအခုနအခုဆိုကျွန်တော်တို့ကိုတော်နဲ့အစ်ပြဆောက်တယ်အင်နာဒီချူနဲ့အင်နာအစ်ပြဆောက်တယ်ဘယ်လိုပဲဆဆောက်လူတနည်းအားမလူ၄၅600 ၄၅800ဆိုတော့ဥစားဒီအင်နာတက်ဖို့ရေချိုးဖို့ဗါရအကုန်လုံးကျွန်တော်တို့ကတောက်ဆောက်လိုက်လုပ်ပြီးတာပဲဒါမဲ့ဟိုအခက်ခဲကြီးရှိလားရှိတဲ့ခါကျတော့ဟိုအနောက်မှာအခုဆိုလေကျွန်တော်တို့နောက်မှာထပ်ပြီးလုပ်နေတဲ့လူတွေထပ်ပို့လို့မရအောင်ဖြစ်လာအဲ့မှာလည်းခက်ခဲကြီးများရှိတာ
ဟုတ်ကဲ့ခင်ဗျာဟုတ်ကဲ့
ကြားဖြန့်ခိုင်းကနေလွတ်လာသူတွေရဲ့နောက်ဆုံးရအခြေအနေနဲ့ပတ်သက်ပြီးတော့ဦးသိန်းထိုင်ဦးကဆက်သွယ်မေးမြန်းခဲ့တာပါအခုဆက်ပြီးတော့ထိုင်းနိုင်ငံကနေပြီးတော့နေရက်ပြန်ပို့ခံရတဲ့မြန်မာတွေကတော့စစ်မှုထမ်းဥပဒေနဲ့ကြုံနေရပါတယ်ဒီအကြောင်းကိုပြောပြပေးပါမယ်ထိုင်းနိုင်ငံမှာပြစ်ဒဏ်ကြခံရပြီးတဲ့နောက်မြန်မာနိုင်ငံပြန်ပို့ခံရသူတွေကိုစစ်မှုထမ်းခိုင်းဖို့စစ်ဆေးခံရတာတွေရှိနေတယ်လို့ကိုယ်တိုင်တွေ့သူတွေကပြောပါတယ်ထိုင်းနိုင်ငံအချင်းချောင်တွေကလည်းမနေ့ကပဲကော့တောင်းမျိုးကအာနာပိုင်တွေစီကိုလွှဲပြောင်းပေးခဲ့တဲ့မြန်မာနိုင်ငံသား200ကျော်ဟာလည်းစစ်ဆေးခံနေရတယ်လို့ပြောပါတယ်နေရက်ပြန်ပို့ခံရတဲ့မြန်မာနိုင်ငံသားတွေရဲ့အခြေအနေ VOA ထိုင်းအခြေစိုက်တင်ပြတော့မအေးမကတင်ပြပို့ထားပါတယ်ရှင်
မြန်မာစစ်ကောင်စီအနေနဲ့စစ်မှုရန်ဥပဒေထုတ်ပြီးကြတဲ့ကအသက်18နှစ်နဲ့35နှစ်ကြားလူငယ်တွေကိုအတင်းအကျပ်စစ်သားဖြစ်စုဆောင်းတာတွေရှိနေတဲ့ကြားကအခုဆိုရင်ထိုင်းမှာအဖမ်းဆီးခံရပြီးနေရပြန်ရတဲ့သူတွေကိုလည်းအတင်းအကျပ်စစ်တပ်ထဲစုဆောင်းခေါ်ဆောင်တာတွေလုပ်နေတယ်ဆိုပြီးဒေသခံတဦးကပြောပါဗျာ။ဟိ
ုစစ်ဟိုစစ်တဲ့ခါမှာဆိုရင်သူတို့ကဒီအမွေးရောက်ဘောရောက်ကစီမစီဒီဟာတွေစစ်တဲ့ပြီးတော့ဒီဟိုတော့အဖေတီမီပီဟိုဒီလူမျိုးစုံဝင်ဖို့အတင်းပြီပြီဒီလူမျိုးလူတွေကိုသူစစ်တယ်လို့ပြောတယ်ဆိုအစ်စ်တုံးလိမှာဆိုရင်တော့ဒီချစ်ချင်းတော့ဒီ nature နဲ့ကိုမခေါ်ဘူးသူတို့ကဒီကော်တာမျိုးထဲမှာရှိတဲ့ဒီဟိုအောက်ကစားရုပ်ရှိတယ်ခဗျာဒီဘုန်းလို့လေတော့အောက်ကစားရုပ်ပေါ့ဒီမှာပဲသူတို့စစ်စစ်တော့မရတယ်ခဗျာဟိုမှာစစ်တော့ပေါ့နော်စစ်စစ်ပြီးမှဒီဟာနေတစ်စက်သူကကော်တာခလာရ nature နဲ့ကိုခေါ်တာဗျာဟိုသူတို့ကဒီ nature နဲ့ကနေတစ်စက်မှသူကဟိုဒီထဲမှာစိတ်မချဖို့ပါတဲ့လူတွေဟာဒီလူတွေကိုသူကရှိလာကနေပဲတော့တော့တယ်ကရှိလာရှိလာတော့ယူပြီးတော့သူကဒီပိတ်တို့ဘလို့အဲ့ဒီခေတ်မှာကျတော့တတ်တန်းဆူဆောင်လေးကြီးစကားဆိုရှိတယ်
အခုပြန်ပို့ခံရတဲ့သူတွေထဲမှာအသက်18နှစ်တက်အထက်လူငယ်အတော်များများပါဝင်ပြီးအမျိုးသား198ဦးနဲ့အမျိုးသမီး2ဦးတို့ပါဝင်ပါတယ်ဇန်နဝါရီလနောက်ဆုံးပတ်ကပြန်ပို့ခံရတဲ့မြန်မာနိုင်ငံသား100ကျော်တဲ့ကလူငယ်လူရွယ်တွေကိုလည်းဆေးစစ်ပြီးတာနဲ့စစ်တပ်ထဲခေါ်ဆောင်သွားတာတွေလုပ်ခဲ့တယ်လို့လည်းပြောပါတယ
်ဒီလိုယောဂခံစီတဲ့လူတယောက်ကိုလူငယ်တယောက်ကိုလည်းပဲယောဂအတရပြစ်တယ်စိတ်မချဘူးအပြစ်ပြစ်တယ်သူ့ပြင်မဲ့သူကပန်းနိုင်ကြက်စီတဲ့ဆိုပြီးတော့သူ့ကိုဟိုမခေါ်ကြတဲ့လူတွေဟိုပေါ့အပြစ်ပြစ်တဲ့လူတွေကြတော့ခေါ်သွားတယ်တခြားမျိုးကိုခေါ်သွားတယ်ပေါ့နော
်ထိုင်းနိုင်ငံဘက်ကတော့ရနောင်းခရိုင်ပတ်နံကျေးရွာရဲ့လှေစိတ်ကနေဆက်လီဆယ်စည်းနဲ့မြန်မာနိုင်ငံဘက်ချမ်းကော့တောင်းမြို့ကိုပြန်လည်ပို့ပေးခဲ့တာဖြစ်ပါတယ်။ဒီလူသမားတွေကိုနေရပြန်ပို့တဲ့အခါမှာစစ်မှုထမ်းဖို့ခေါ်ဆောင်သွားတာတွေနဲ့စစ်မှုမထမ်းခြင်းရင်ကြက်ငွေ30,000တဲ့မနဲ့တောင်းခံတာတွေရှိနေတာဟာလွန်ခဲ့တဲ့လအနည်းငယ်ကလေးကဖြစ်ပါတယ်။ပြန်ပို့ခံရသူတွေစစ်မှုထမ်းခိုင်းတဲ့သတင်းနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့သတင်းထုတ်ပြန်တာမတွေ့ရပါဘူး။ထိုင်းကနေလွတ်ရဲစေလို့နေရပြန်ပို့ခံရပြီးတဲ့နောက်စစ်သားအဖြစ်စုဆောင်းခံရတဲ့အမျိုးသား28ဦးဟာပြီးခဲ့တဲ့နှစ်စက်တင်ဘာလ10ရက်နေ့ကစစ်ကောင်စီစစ်ကြောင်းနဲ့အတူကော့တောင်းကနေပလောမျိုးဘက်ကိုဆက်လီနဲ့ပို့ဆောင်တော့မှာလေပေါ်မှာပါလာတဲ့စစ်ကောင်စီတပ်သား2ဦးကိုတနက်နဲ့ပြစ်ခတ်ပြီး KNU တပ်မလေးနယ်မြေ KND ကိုတပ်ရင်း9တက်ခွဲ9ထံထွက်ပြေးသွားတဲ့ဖြစ်ရပ်တွေလည်းရှိခဲ့ပါတယ်အခုအခါမှာတော့စစ်မှုထမ်းခိုင်းမှာကိုစိုးရိမ်ပြီးထိုင်းနိုင်ငံတဲကိုတရားမဝင်တဲ့နီးလန်းနေနဲ့လာကြတဲ့မြန်မာတွေဟာနေ့စဉ်ယာနဲ့ချီပြီးဖမ်းဆီးခံနေရပြီးအခုလိုမျိုးနေရပြန်ပို့ခံရတဲ့အဖြစ်တွေလည်းကြုံနေရပါတယ်မြန်မာဘက်ကိုရောက်သွားတဲ့အခါမှာနိုင်ငံရေးနဲ့ပတ်သက်မှုရှိမရှိစစ်ဆေးပြီးပတ်သက်မှုတွေရှိရင်တခါတည်းစစ်ကြောရေးကိုခေါ်ဆောင်သွားတာရှိသလိုတချို့လူငယ်တွေကိုတော့စစ်မှုထမ်းဖို့စစ်သားစုဆောင်ရေးနေရာတွေကိုရက်ပိုင်းအတွင်း ပို့ဆောင်လိုက်တာတွေလည်းရှိနေပါတယ်ရှင်
ထိုင်းနိုင်ငံကနေနေရပြန်ပို့ခံရတဲ့မြန်မာနိုင်ငံသားတွေရဲ့အခြေအနေကိုမအေးမပြောပြပေးခဲ့တာပါအင်္ဂါကြအတွက်နောက်ဆုံးရသတင်းတွေကတော့ဒီလောက်ပါပဲရှင်မကြခင်မှာတော့အပတ်စဉ်ခဏတွေကိုနားဆင်ရမှာပ
ါ VOA အစီအစဉ်တွေကို Radio ရုပ်မြင်သံကြားတို့အပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ် VOA မြန်မာပိုင်း YouTube စာမျက်နှာလေးစာကတော့ youtube.com/voabemis ဖြစ်ပါတယ်
မင်္ဂလာညချမ်းပါတော်တာရှင်များရှင် View American တရဲ့2025ခုနှစ် February လ25ရက်အင်္ဂါညပိုင်းထုတ်လွှင့်ပေးနေတဲ့မြန်မာဘာသာအသံလွှင့်အစီအစဉ်တွေကိုတော့ည6:00 to 10:00 ထိ American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာပါရှင်အခုဆက်ပြီးတော့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာပါ။အရင်ဆုံးတော့အင်္ဂါညတိုင်းတင်ဆက်ပေးနေကြဖြစ်တဲ့မြေကြီးဩစာအစီအစဉ်ကိုထုတ်လွှင့်ပေးကြပါမယ်။မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းပြီးကတည်းကပြည်တွင်းစစ်ဖြစ်ပွားတာမရှိသေးတဲ့စံစဘာအများဆုံးထွက်ရှိရာဧရာဝတီတိုင်းမှာစစ်ကောင်စီကအခုအခါမှာလူငယ်တွေကိုစစ်မှုထမ်းဖို့အာဓမ္မစုဆောင်းနေတဲ့အတွက်မကြခင်စိုက်ပျိုးကြရတော့မယ်။လယ်ယာလုပ်ငန်းအတွက်အခက်အခဲတွေကြုံတွေ့နေကြရပါတယ်။ဒီအကြောင်းကိုကိုခင်မောင်စိုးမင်းကနေအခုလိုစူးစီးတင်ဆက်ပေးထားပါရှင်
မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းပြီးနောက်ပိုင်းနေရာအနှံ့ပြည်တွင်းစစ်ဖြစ်ပွားနေသလိုအ धिक မိုးကြီးရေကြီးအပါအဝင်သဘာဝဘေးအန္တရာယ်ကလည်းမကြာခဏဖြစ်ပွားနေတဲ့အတွေ့တိုင်းပြည်ရဲ့အ धिक စီးပွားရေးဖြစ်တဲ့စိုက်ပျိုးရေးလုပ်ငန်းတွေကိုကောင်းကောင်းမလုပ်နိုင်တော့ပါဘူးအဲ့ဒီလိုအခြေအနေဆိုးတွေအထဲမှာမှမြန်မာနိုင်ငံရဲ့အဓိကစိုက်ပျိုးရေးထုတ်လုပ်တဲ့အေယာဝတီမြို့ဝကျွန်းပေါ်ဒေသကတော့ပြည်တွင်းစစ်ဖြစ်ပွားတာမရှိသေးတဲ့အပြင်ရေကြီးမိုကြီးသဘာဝဘေးအန္တရာယ်ကနေလည်းနေရာအများအပြားကင်းလွတ်ခဲ့ပါတယ်မနစ်ကစားပြီးနိုင်ငံအနှံ့မှာစစ်ကောင်စီရဲ့စစ်မှုမထမ်းမနေရအမိန့်ကြောင့်လူငယ်အများအပြားဒေသကိုတိမ်းရှောင်နေကြတဲ့အတွေ့ငကိုကမှလုံသားရှားပါမှုနဲ့ကြုံတွေ့နေရတာနဲ့ပေါင်းလိုက်ရင်စိုက်ပျိုးရေးလုပ်ငန်းတွေမှာအထိနာကုန်ကြပါတယ်အေယာဝတီတိုင်းမှာလဲစဘာစိုက်ပျိုးရေးမှာလုံသားရှားပါတာနဲ့ကြုံတွေ့ရပြီမဲ့မနစ်ကအထိကြံတိုင်းနယ်ပြည်နယ်တွေမှာလူစစ်ကောင်စီကအာရမစစ်သားစုဆောင်စစ်မှုထမ်းခိုင်းတာတိတ်မရှိခဲ့သေးပါဘူးအဲအခုအခါမှာတော့ရခိုင်လက်နက်ကိုင်အာရခတပ်တော် AA နဲ့ပူးပေါင်းတပ်တွေရဲ့ထိုးစစ်ဟာအေယာဝတီတိုင်းအဆက်ကိုရောက်လာတဲ့အတွက်စစ်ကောင်စီအနေနဲ့အပူတပြင်းစစ်သားစုဆောင်တာတွေလှုပ်လာကြပါတယ်အဲ့ဒီလိုရှုပ်ထွေးတဲ့အခြေအနေတွေထဲမှာဒေသအာဏာပိုင်တွေစစ်ကောင်စီလက်နက်ကင်တပ်တွေကဒေသခံပြည်သူတွေအပေါ်ငွေကြေးအာဏာတောင်းယူတာတွေကလည်းနေရာအနှံ့အပြားမှာရှိနေတယ်လို့ AR တိုင်းအတွင်းကလယ်သမားအရေးပညာပေးဆောင်ရွက်နေသူတဦးကအခုလိုပြောပါတယ်
ကျွန်တော်တို့အရာဒီတိုင်းမှာဟိုဘုံကျဲနေပါတဲ့အဆင်မရှိသေးပေမဲ့ကျွန်တော်တို့နေရာမှာပေါ့နော်မရှိသေးပေမဲ့လို့စိတ်အစဉ်ငွေရောအများနဲ့တန်းနေတဲ့သဘောရှိတယ်အမြဲတမ်းမြောက်တန်နေကြနေရလူငယ်တွေဒီနေ့ပဲတချို့ဟာတွေရောရှင်းချပြီးတော့ကောက်တာတွေပါလိမ့်ရှိတယ်ဆိုတော့ရွာတရွာဘက်မှာဆိုလို့ရှိရင်ညီကိုညောင်သူတို့မဲပေါလို့ဆိုပြီးထွက်ပြေးသွားတာဒီလိုရှိအခုလက်ရှိဖြစ်တဲ့အနေအားပေါ့နော်ဆိုတော့အကုန်လုံးကစင်ကြရားဖြစ်သွားတာပေါ့နော်ဆိုသူတို့သတိမထားမိတာဟိုဘက်မှာလူငယ်တွေသွားပြီးပုံနေသဘောသူတို့ရဲ့ဆန်းကျင်ဘက်မှာသွားပုံနေသဘောလည်းအဲ့ဒါတွေအများကြီးပါတယ်အဲ့ခါကျတော့လူငယ်တွေကမပြေးနိုင်လို့ပါသွားတာမျိုးလည်းရှိတယ်တချို့ကြလည်းထွက်ပြေးသွားတယ်အဲ့လိုဖြစ်နေပါလိမလုံးချင်တဲ့လူကပြေးနေရတယ်မပြေးနိုင်တဲ့လူကမပြေးတဲ့ကလေးတွေလည်းပါသွားတာတွေရှိတယ်ဟိုထဲဟိုရောက်ကမှအဲ့ဒါနဲ့သင်္นานကလည်းရပိုင်းတော့တင်ပြီးထွက်တဲ့ခါကျတော့သူရှည်တန်းလည်းရောက်တော့အဲ့ကထွက်ပြေးကြပြူကြအဲ့လိုတချို့တွေလည်းမှဒဏ်ရာတွေနဲ့ဗားတွေနဲ့အဲ့လိုတွေဟိုရက်ရွာကယ်ထားတဲ့ဟာမျိုးတွေရှိတယ်ငါကပတ်စံတန်းနိုင်လို့ရှိရင်ပတ်စံပေးလိုက်ပြီးသွားတယ်ပေါ့နော်သူမျိုးလူမလို့ပတ်စံတာပြီးလူကငါတော့ငါတို့ကြာမယ်ဆိုပြီးတော့အဲ့လိုလိုက်ဖမ်းလာရဲ့ရှိတယ်သူကြုံပြောလို့ပါတော့မှအဲ့လိုမျိုးဖြစ်တယ်ပေါ့နော်မဲစနေနဲ့မဲကြတယ်ဆိုထွက်ပြေးတဲ့လူငယ်တွေလည်းရှိတယ်အေရီရှိဖြစ်နေတော့တနိုင်ငံလုံးကမှာလို့
အေရီတိုင်းအင်ကပူမျိုးနယ်တဲကကြေးရွာတွေမှာဆိုရင်စစ်မှုထမ်းအမိန့်ကိုရှောင်ပြေးထွက်ခွာသွားကြတဲ့လူငယ်တွေရဲ့နေအိမ်တွေကိုစစ်ကောင်စီလက်နက်ကင်တွေဖြစ်ကြတဲ့ရဲနဲ့ဖြူစော်ဒီအဖွဲ့ဝင်တွေကချိတ်ပိတ်နေတာတွေလုပ်တဲ့ဓာတ်ပုံတွေဟာ Facebook လူမှုကွန်ရက်မှာအရှင်းသာတွေ့မြင်ကြရပါတယ်ဒါအပြင်ပသိမ်ခရိုင်နဲ့ဟင်္ဒရာခရိုင်တွေမှာပြည်ပကိုထွက်ခွာသွားကြတဲ့အသက်18နှစ်ပြည်ပြည်သားလူငယ်တွေရှိတဲ့မိသားစုတွေကိုတအိမ်ကိုလားစင်လာတိုင်းကျန်းငွေတသိန်းပေးရမယ်ဆိုပြီးအာရမကောက်ခံနေတဲ့ဆိုတဲ့သတင်းကို VOA ကထုတ်လွှင့်ခဲ့ပြီးဖြစ်ပါတယ်။ဒ တကယ်တော့တိုင်းပြည်ရဲ့အဓိကစီးပွားရေးစပါးဆိုင်ပြုံးမှုအများဆုံးအေယာဝတီမြို့ဝကျွန်းပေါ်ဒေသမှာလဲစစ်မှုထမ်းအမိန့်အကောင့်ထဲမဖော်ခင်ကတည်းကလှုပ်သားရှားပါတဲ့အခြေအနေကိုရင်ဆိုင်နေရပါတယ်။အခုလိုအာရဗစစ်မှုထမ်းဆွဲတဲ့အခြေအနေရောက်လာတော့လူငယ်လှုပ်သားတွေကပိုပြီးရှားကုန်ကြပါတယ်။အဲ့ဒီလိုအခြေအနေတွေကြောင့်မကြာခင်အဓိကမိုးစဘာရာသီချိန်ကြာရောက်လာရင်လူငယ်လှုပ်သားတွေရှားပါလာပြီးလူလပိုင်းလှုပ်သားတချို့နဲ့စိုက်ပျိုးရေးကိုလုပ်ကင်ကြရတော့မယ့်အခြေအနေကိုဆိုက်ရောက်နေပြီလို့ ARD တိုင်းအတွင်းကလယ်သမားအရေးပညာပေးဆောင်ရွက်နေသူကပဲပြောပါတယ
်အဓိကတော့ဆရာအာဏာသိမ်းပြီးတဲ့နောက်ပိုင်းမှာဒီနည်းဆိုလို့ရှိရင်ဖြစ်နေလို့ပောက်ရရတွေလှုပ်တဲ့အခါကျတော့ကျွန်တော်တို့ ARD တိုင်းမှာလယ်သမားတွေဒုက္ခရောက်တာအရာတွေတိုင်းမှာရှိတဲ့လယ်သမားတွေမှာအကျအတည်းရှိတယ်အခက်အခဲရှိတယ်ပေါ့နော်ဥပမာပေါ့တကယ်တမ်းစနစ်တကျဆိုင်မယ်ဆိုရင်ဒိုးပြီးဆိုင်လို့ရတယ်ဗျာကျွန်တော်တို့မှာစဘာပေါ်တဲ့ချိန်မှာစဘာစင်းမရှိဘူးစဘာစင်းမရှိဘူးလယ်သမားလည်းတည်းမှာစဘာကုန်ပြီဆိုမှစဘာအခုဆိုစဘာ30လောက်ဖြစ်သွားလယ်သမားတွေအတွက်ဟိုအရင်ရောင်းတော့မနေလို့ရတယ်ဒါမျိုးရှိတယ်အကုန်လုံးချုပ်လိုက်လို့ရှိရင်အဲ့ဒီတွေလည်းလယ်သမားမရှိဘူးဗျာအဲ့ဒါကြောင့်ဈေးစကပူလာတယ်ရောက်ရတိုင်းမှာအဲ့လိုမျိုးကြီးကျုံနေရတယ်။လယ်အလုသားတွေကသူ့မိသားစုနဲ့လောကကန်ရတာ။တောင်းနေရေးအရှင်းမပြေတော့ဘူး။အရှင်းမပြေတော့တဲ့အခါမှာစွန့်ပြီးတော့နိုင်ငံသားကိုတရားဝင်ရောတရားမဝင်ရောထွက်ပြီးအလုလုတဲ့စနစ်ကြီးဖြစ်သွား။ဒါကြောင့်မို့လို့ဒီမှာအခြေခံလူသမားမရှိရတာပေါ့နော်။လူငယ်လူသားတွေမရှိတော့အလုသမားကလည်းဈေးတက်တာပေါ့နော်။ရှိနေတဲ့ဟာကအသက်40ကျော်တွေပါချို့လည်းရှိနေသေးတာပေါ့ဗျာ။အနည်းကိုအနည်းဆုံး1000ခွဲလောက်ပြီးမှအဲ့ဒါတောင်မှပဲသူရှိရလာပါကိုရှိရလာပါနဲ့အဲ့လိုဖြစ်နေတာပေါ့နော်လူမှရှားပါတဲ့ပြဿနာပေါ့
ရခိုင်လက်နက်ကင်တပ်ဖွဲ့အာရကတပ်တော် AA နဲ့ပူးပေါင်းတပ်ဖွဲ့တွေရဲ့ထိုးစစ်ဟာရခိုင်ဒေသကိုကျော်လွန်ပြီး ARD တိုင်းတဲ့ကိုချင်းကပ်နိုင်ပြီးဖြစ်တဲ့အတွက်စစ်ကောင်စီအနေနဲ့ ARD တိုင်းတဲ့ကအရက်သားလူငယ်တွေကိုအမြန်ဆုံးအာရမစုဆောင်းနေတာဖြစ်တယ်လို့ဒေသခံတွေကပြောပါတယ်စီအကဲခတ်တွေကတော့ ARD မြဝကျွန်းပေါ်ဒေသရဲ့မြစ်ချောင်းအင်းအိမ်များပြားလာတဲ့ပထဝီအနေအထားကြောင့် AA နဲ့ပူပေါင်းတပ်ဖွဲ့တွေဟာစီရေးအရာအကန့်အသတ်တွေရှိလာနိုင်တယ်လို့သုံးသပ်ကြပါတယ်အဲ့ဒီအစားရခိုင်ရုံးမကိုကုန်းလန်းကနေကြော်ဖြတ်ပြီးကာကွယ်ရေးပစ္စည်းထုတ်လုပ်တဲ့ကပ္ပစဆက်ယုံတွေအများဆုံးရှိရာမြေလက်ဒေသတွေဖြစ်တဲ့ပဲခူးတိုင်းအနောက်ဘက်ချမ်းနဲ့မကွေးတိုင်းကိုအဓိကထားထိုးစစ်ဆင်တိုက်ခိုက်လိမ့်မယ်လို့အရင်ကခန့်မှန်းခဲ့ကြပါတယ်အဲ့ဒီအတိုင်းမှာပဲအခုအခါမှာပြည်မြို့တဖက်ကန်ဒေသတွေနဲ့မကွေးတိုင်းဒေသက ARD မြစ်အနောက်ဘက်ကန်ဒေသတွေကို AA နဲ့ပူးပေါင်းတပ်ဖွဲ့ဝင်တွေဟာထိုးစစ်ဆင်တိုက်ခိုက်နေပါတယ်အဲ့ဒီဘက်တွေမှာစစ်ကောင်စီစန့်ကျင်ရေးဒေသကာကွယ်ရေး PDF ပျောက်ကြားတပ်ဖွဲ့တွေကလည်းအားကောင်းနေပါတယ်ဒီလိုအခြေအနေတွေကြောင့်ရခိုင်ရိုးမာနဲ့ ARD မြစ်အနောက်ဘက်ကန်အကြားမြေလက်ဒေသမှာရှိကြတဲ့ကာကွယ်ရေးပစ္စည်းကပ္ပစာစက်ယုံတွေကိုအကာအကွယ်ပေးဖို့စစ်ကောင်စီတပ်တွေအများအပြားဖြန့်ကျက်ချခံစစ်ပြင်နေကြရပါတယ်အဲ့ဒီလိုစစ်ရေးစင်ငွေတွေတန်းနေတဲ့အတွက် ARD မြစ်နဲ့ရခိုင်ရိုးမအကြားမြေလက်ဒေသတကြောကစိုက်ပျိုးရေးလုပ်ငန်းတွေဟာလည်းဒီနှစ်မှာကောင်းကောင်းလုပ်နိုင်တဲ့အခြေအနေမရှိတော့ဘူးလို့ဒေသခံတွေကပြောပါတယ်။တခြားဒေသတွေမှာကြုံရသလိုလူငယ်လူလတ်ပိုင်းတွေဟာစစ်ကောင်စီကအာရမစစ်မှုထမ်းခိုင်းမာကိုစိုးရိမ်ပြီးရှောင်တိမ်ကုန်ကြတာဒေသကာကွယ်ရေး PDF ပျောက်ကြားတပ်ဖွဲ့ဝင်တွေတဲဝင်ရောက်ကုန်ကြတယ်လို့ပြောပါတယ်။ကျွမ်းငယ်တချို့ဟာလဲလူသူမရှိတော့ဘဲတခြားဒေသကိုရွှေ့ပြောင်းသွားကြတယ်လို့သိရပါတယ်။ဒါနဲ့ပတ်သက်ပြီးမြေလက်ဒေသမှာတစ်ပင်စိုက်ပျိုးရေးလုပ်နေတဲ့တဘာဝပတ်ဝန်းကျင်အဖွဲ့ခေါင်းဆောင်တဦးကသူတွေ့ကြုံရတာကိုအခုလိုပြောပါတယ်
။စိုက်ပျိုးရေးလာလာကိုပူပြီးတော့စိုးဝယ်ရှိမယ်ဗျ။အဓိကအားဖြင့်ဒါနည်းနည်းတိုက်ပွဲအားဆင်းပြီးရဲ့အခြေအနေပေါ့ကိုအကောင်လုံးခရက်ရိုက်တာပေါ့သူကကျွန်တော်ဒီဘက်သားသားမြေလက်ဒေသကြီးပေါ့မြေလက်ဒေသကြီးတောင်မှသာကာလမီမှာရှိရဲတဲလီတွေတို့အိမ်လေးတွေတို့တချို့အိမ်လေးတွေတို့ပိတ်ပြီးတော့ရွှေ့သွားကြတယ်အဲ့ဒီဘက်ဒီရခိုင်ယူမဘက်ဒီတို့ပူပြီးတော့ရွှေ့ကြမှာပေါ့သူကနေတိုင်းအဲ့ဘက်ဒီမှာဖြစ်နေရသွားကြတချို့ရွာကြီးဆိုရင်ရွာလုံးကျော်တောင်ရွှေ့နေမှာအခုအနေထားနဲ့ဆိုရင်တော့စိုက်ပျိုးရေးကပူဆိုးလာဝယ်ရှိရော်ရဲ့ဗျအပိလို့တို့ခုနောက်ပိုင်းတို့သူတိတ်ပြီးတော့အယောကြတော်တန်းလူကမတရားကြီးလို့စွန့်သားပြီးမလုပ်တော့ဘူးမတရားအန်တယ်အဲ့လိုပုံစံမျိုးဖြစ်သွားဘူး
ကူကလာကိုနည်းနည်းစိုက်တယ်လို့နေသွားမှာပေါ့ကျွန်တော်ရောချောင်းလို့စောချောင်းလို့ဘာသာကြက်တော့နာမည်ကြီးပဲလေစိတ်ပြီးပဲစိတ်ပြီးကြတော့သူအဲ့ဘက်ဒီမှာသိပ်ပြီးရောမဆိုင်နိုင်တော့ဘူးနောက်နေ့တည်းဆိုရင်ပို့ပြီးရောဒါမဆိုင်နိုင်တော့မှာတဲ့အဲဒါအကောင်လုံးဒီစိုက်ပျိုးရေးလောကရောအကောင်လုံးခရရိုက်မှာပေါ့ကွာတော်တန်းကွာဟိုရှောင်းထွက်သွားမှာဒါရေကုန်ထားခဲ့ပြီးရှောင်းသွားမှာပေါ့
စစ်တပ်အာဏာသိမ်းပြီးနောက်ပိုင်းနိုင်ငံအနှံ့ပြည်တွင်းစစ်တီဖြစ်လာသလိုမနစ်ကလည်းမိုးခါတိုင်ဖုံးပုံတိုင်းကြောင့်ရှမ်းပြည်နယ်မန္တလေးတိုင်းဒေသတချို့ကရင်ပြည်နယ်ကရင်နီဒေသနယ်အထူးသဖြင့်ပဲခူးတိုင်းအရှိတ်ဘက်ခြမ်းဒေသတကြောလုံးမှာရေကြီးရေရှမ်းဖြစ်ကစိုက်ပျိုးမြေတွေပျက်စီးခြေရွာတွေပါပျက်စီးကုန်ပါတယ် ဒါပေမဲ့လည်းမြန်မာနိုင်ငံရဲ့စပကြီးဖြစ်တဲ့အေယာဝတီမြို့ဝကျွန်းပေါ်ဒေသကတော့စစ်ဘေးတဘာဝဘေးကကင်းလွတ်နေတဲ့အတွက်စိုက်ပျိုးရေးလုပ်ငန်းတွေထိုက်တင့်သလောက်လုပ်ကိုင်နိုင်ပါသေးတယ်။အဲဒါပေမဲ့လည်းဒီနှစ်2025မှာတော့အာရမစစ်မှုထမ်းခိုင်းမှုလုံဆောင်လာတဲ့အတွက်စိုက်ပျိုးရေးလုပ်ကိုင်မဲ့သူရှားပါးလာတာဟာစပါးအထွက်ကိုတိတိတသာထိခိုက်နိုင်တယ်လို့တွက်ဆမိကြပါတယ်ခင်ဗျာ
San Adiga Traya, Aori Daima Simudan, a main town, a catch only tired at town. Niazi Osa, Sisima, Kokemo, Suming at this at Bigaraba, Akura, Kabatula, Kido, Sisingo, Matolu, and Bigama, American Angel Yates out the Hin Sama, Sisingo, let be Diaoma. American Damara Donald Trump ga Ukraine sibwe a song tapo a chain chain pyo cha ni de chain ne ma be Ukraine Damara Volodymyr Zelensky ga le ngin chan yin ya me so yin tu a ne ne ya du ga ni sin pe bo san na shi chang pyo ba de Veronica Belzares Iglesias de ding go ko aung ga pyo pya pe ma ba shin
Russia ha Ukraine go 2022年February22日に抹消状態開打ちゃう軍総員3年ပြည့်ပြီဖြစ်ပြီးလူအသေးပြောက်အပျက်စီဆုံးရှုံးတွေလဲတစားတစားပုံများလာတာကြောင်းစစ်ပွဲအဆုံးသတ်ဖြစ်ဖို့ဟိုရုံးကထက်ပိုလိုအပ်လာနေတာပါအမေရိကန်သမ္မတဒေါ်နယ်ထရမ့်ကလည်းကွန်ဆာဗေးတစ်နိုင်ငံရေးလှုပ်ရှားမှုညီလာခံမှာစစ်ပွဲအဆုံးသတ်ဖို့နဲ့ပတ်သက်ပြီးဖေဖော်ဝါရီ22ရက်နေ့ကအခုလိုထပ်လောင်းပြောကြားပါရ
ဒီကိစ္စကအဲဒီတစ်ခုဆိုးဝါးလွန်းတာဒီကိုမြင်နေရပါတယ်။ဒါပေမဲ့ဇယ်လင်စကီနဲ့လည်းဆွေးနွေးနေပါတယ်။ဒါပေမဲ့ပူတင်နဲ့လည်းဆွေးနွေးနေပါတယ်။သုံးနေတာစစ်ပွဲအတွင်းယူကရိန်းကိုအမေရိကန်ကဒေါ်လာဘီလီယံနဲ့ချီစီးရေးအကူအညီပေးအပ်ခဲ့တာပါ။ကုန်ကျစရိတ်တွေပြန်ကာမိစေဖို့ယူကရိန်းသဘာဝတွင်းအတွက်အမေရိကန်2ဖွဲ့ဝင်ရရှိဖို့လည်းဆွေးနွေးနေကြောင်းအခုလိုပြောပါရ
I want them to give us something.
The United States has invested hundreds of billions of dollars
Ukraine's war. ဆိုစတန်ယောငင်းချမ်းရေးအတွက်နေတို့အဖွဲ့ဝင်ဖြစ်ဖို့အတွက်ကြောင့်ကျွန်တော်ကိုရာထူးကဆင်းပေးဖို့ပြောလာခဲ့ရင်ကျွန်တော်အဆင်သင့်ပါပဲဆန်နာနာတော့အမေရိကန်အနေနဲ့ငင်းချမ်းရေးအတွက်ယူကရိန်းနဲ့ရောရုရှားနဲ့ပါအနီးကပ်ပူးပေါင်းဆောင်ရွက်တင်ကြောင်းနဲ့ရုရှားဘက်ကလိုချင်တဲ့ရလက်ထွက်မလာဘူးဆိုရင်
And my sense is that the recrimination.
Russia Ukraine sibwe yapo tamara Trump selat pi lo PR pe ni de chao American nangay ye chao tadin saung ma si sin ma ko aung ga tin set pi ga ba akhu lo kaba dolwa khi twa si sin a le ba Adik sewain dega Greenland di dama Eskimo lu tijar eh, anu wadanya nari ga teruye yoya semen tadu rego piala potong ni jabare. Koloni kita piala lu pikir eh yoya tadu layar rego masumnya mona adu kebadulah hidwa sisingan itu abiyo lila jaya masih.
Yang Atlantik dalam dia lega Greenland di dah ha, Denmark dengan ni ma babi me piwa kubai ucap kuni ada di dah terkub sebare. Tang kuni yang nasi terkuni ga salut ni bau ni aja. Denmark dengan ye koloni le awjau kebi tang kuni yang ngasat tunggu ni ma koloni le awgan ni lumiau bare. Piwa kubai ucap kuni guru na tang kuku ni ga ma ya si gerawa. Kebab ma cizong jono dalam kaya le Greenland ma luu ye ngadang kue temene cira ma miasu ga eski molum ni mari di jare. Inuit Dayan Dari Pipare, Koloni Kilna Ma, Tani Inuit Dayan Da Mutamiriga, Sambian Dadu Ture Jinjimu Ali Tago Pianle Potola Javare, Greenland Daga Inuit Dayan Dari Jama, Sambian Dadugo Diga Mutamiri Tojavare, Koloni Ochongu Almaronga, Joya Dadugo Babin Dasi Makangayavi Me Piakwe Lu Pikebare, Musa Baumiazwa Dadu Ture Ali Tap Jagdwakevi Me Kuro, Inuit Mutamiri Dadu Piantoni Javare. Anyway, der du endnu bliver jeg god, det der er kort, du netlo, bjør var det.
Jeg føler selv, det er meget frigørende at få...
Anyway, der du tog jeg det, det går lulle dårlig, når du bare kan sige var det. Gå en god bjerg og dårlig, kan sige mig jo bjør var det.
Du er en af hovedet mig, anyway, jo jeg der du går lunge det, kun en ikke at tog jeg bjerg mig. Greenland er der en gennemmående, at det er pænt, jeg lader mig forlade det, kan sige det, bjør var det. Nyanawa ma kulu datu turago ma jaydea bongsa achiri go le tu khanga yabe me. Ladwe la chaunde ma wa yoya datu rego ta to ta wa dire. Greenland ma Inuit Dayan Dari ga semen datu go sa ngā yazu lao te ga to la ge jare sure ma danwe shi ba re. Tangko ya kunda sa na kunde donga shi hao jo alao shi lao go dwe shi ge da ma. Ae te ga miyotami ngā yao nongye nyanare bo ma semen datu rego dwe ya ba re. Adik sewain di daya, ejen cak tu dia yadi ulu jang. Nibang yang ni cik jani dia langui, bom abjad tingting tap bedalu pih ni dia cuit. Sangai yang sulau kajin je pun ada main gu lila gu ya cabar eh. Amiud mingeri yadi lalu apio bawa bisuin. Mesi ma pertama zon datu toja le si bi. Napu baga datu garo nilongji gu gompiu biro toja rapih bar eh.
Tatuwe yang ha noget at gøre med familieforhold.
อ๋อนะครับไอ้นงอ่ะไอ้นูอ่ะลุมุอตายวายเนี่ยมามีตาสุฤบลุตอเสร็จจ๋าล่ะแหละอเชเนี่ยอสินตั้งก็บาเลยสร้าเทนฮะอองตะดูโทจ๋าล่ะဖြစ်ပါတယ်ကိုဘာจွန့်ကျင်တယ်လဲဘာကောင်းကောင်းလုပ်တယ်လဲဘယ်မိသားစုเนี่ยဘလို့တော်ဆက်တယ်လဲဆိုတာကိုတက်တူးတွေเนี่ยပုံဖော်ကြတာဖြစ်ပါတယ်
Greenland ဒေသမှာအင်းနွေဒိုင်ယန်ဒါတွေကိုယ်တိုင်ရင်ကျင်းမှုအမွေအနှစ်တွေကိုပြန်လဲပေါ်ထုတ်နေကြတယ်လို့ကိုလိုနီခေတ်လိုပိုင်းမှာကြီးပြင်းလာတဲ့ဒိမတ်လူမျိုးတချို့ကလည်းဒီဒေသကရင်ကျင်းမှုတလေထုံးစံတွေကိုစိတ်ဝင်တစားလေ့လာနေကြပါတယ်
တက်တူတွေမှာအတိတ်ပဲရှိတဲ့အတွက်လိုအပ်လာတဲ့အခါတက်တူထိုးကြပါရယ်အသက်အရွယ်နဲ့မဆိုင်ပါဘူးလူမျိုးစုပေါ်လိုက်ပြီးတော့အဆောင်အအနေနဲ့အမျိုးသမီးတွေထိုးကြတဲ့တက်တူပုံစံ15မျိုးလောက်ရှိတယ်လို့သူကAFP သတင်းဌာနကိုပြောပြပါရယ်ဘယ်မျိုးနွယ်စုကလာတယ်လဲဘယ်လိုပုံစံနဲ့အမဲလိုက်ကြတယ်လဲဆိုတာပေါ်မှာမူတည်ပြီးစင်းပင်ကောက်ချောင်းတွေကွဲပြားပါရယ်အဝတ်ထည်ချုပ်လုပ်တဲ့တရိတ် ဒီကိစ္စကိုတိုင်ငံတကာကဂရင်းလန်ဒေတာဟာဒိန်းမတ်နိုင်ငံနဲ့မှာပါပေမဲ့အခုတော့စိတ်ဝင်တစားနဲ့ပြန်ပြီးတော့ထိုးနေကြပါတယ်
People are super hungry for understanding their culture. They are super duper hungry for representing the culture.
ကိုတိုင်းသားလူမျိုးတွေရဲ့ယဉ်ကျေးမှုနောက်ခံအကြောင်းတွေလူတွေကတိတ်ကိုသိချင်နားလည်သဘောပေါက်ချင်ကြတယ်လို့အဲ့ဒီယဉ်ကျေးမှုတွေကိုကိုစားပြုကျင်တဲ့စိတ်တွေပြင်ပြကြပါတယ် ကိုလိုနီခေတ်တုန်းက ပျောက်ပြက်ခဲ့တာတွေကိုပြန်လဲဖော်ထုတ်ခြင်းစိတ်တွေတိတ်ကိုပြင်ပြကြတာပါ ကိုကိုယ်တိုင်ဘယ်သူမှန်းကိုသိတော့မှာမဟုတ်ဘူးလားရှင်ဂရင်းလန်ဒေတာကို
1920 ခုနှစ်မှာစရောက်လာပြီးအနှစ်50မကြာခင်မှာပဲအင်းနွေတက်တူးထိုးတဲ့ဒလိထဖြည်းဖြည်းပြောက်ွယ်ခဲ့ပါတယ် ်အခုတော့ဆင်းမင်တွေပြန်ထိုးနေကြပြီပဲအသက်ဆန်းလို့ပြန်ဖြစ်နေတဲ့အတွက်အများစုကဘာကြောင့်ဘလို့အဓိပ္ပာယ်တွေရှိတယ်ဆိုတာကိုပြန်ပြီးတော့လေ့လာနေကြရဆဲဖြစ်ပါတယ
် We have as a group an identity crisis and are very busy building like nation
tomorrow ko be du be wa phit de so ra ko ba pyo ya me ma ti de pyatana yin sain ja ba de nang ngae ti sao yee lo myo be ko lo myo nak khan ne patat da ri ko pyat le ti sao ja ba de di chein ma inuit tattoo ri ga ko be du be wa phit de so ra a kaung song pyat da nai ne tin ge da lo phit da chao a chein do twin tait ko yee ban sa la da ba ko lo myo so ra the lo lo se ko be du be wa phit de so re a phie ko ro tattoo ga ni pe nai ma de
အတိတ်ဆဝိုင်းတွေက Greenland ဒေသမှာနေထိုင်ကြတဲ့ Inuit တိုင်းရင်းသားတွေကြားမှာ June လို့ခေါ်တဲ့ဆေးမင်တတူဟာအမျိုးသမီးတွေအဝတ်ထည်ချုပ်လုပ်ကျွမ်းကျင်မှုကနေဆင်းသက်လာတာလို့ယုံကြည်ထားကြပါတယ်။တရိတ်ဆတ်အယိုးနဲ့လှုပ်ထားတဲ့အဝတ်ချုပ်အပ်ကိုသုံးပြီးအရေပြားပေါ်မှာအချုပ်တလို့ဆေးမင်ထိုးခဲ့ကြတာဖြစ်ပါတယ်။လူမျိုးစုအတိုင်းဝိုင်းနဲ့ကိုးကွယ်ယုံကြည်မှုပေါ်မူတည်ပြီးတော့ Inuit အမျိုးသမီးတွေဆေးမင်တတူကိုအဆောင်ဖြစ်ထိုးကြလေရှိသလိုအမျိုးသားတွေမှလည်းမတော်တဆထိခိုက်တာမျိုးအမဲမလိုက်နိုင်တာမျိုးတွေကြုံတွေ့ရတဲ့အခါမှာကံကောင်းအောင်လို့ကျူးနှစ်တတူထိုးကြတယ်လို့အင်းနီဝေတိုင်းရင်းသားတွေအကြောင်းမှတ်တမ်းတွေမှာဖတ်ရပါတယ်ရှင်။ကျွန်မစုမြတ်မော်ပါ
။ Greenland ဒေသကအနုဝေဆွေးမင်တတူတွေအကြောင်းကမ္ဘာတစ်လွှာခီးသွားအစီအစဉ်မှာမတ်စုမြတ်မော်ကတင်ဆက်ပေးခဲ့တာပါ။အခုတော့ပြီးခဲ့တဲ့ရက်ပိုင်းတွေအတွဲ social media ပေါ်မှာလူကြည့်များခဲ့တဲ့10မိနစ် video သတင်းလေးတွေကိုပြောပြပေးချင်ပါတယ်။အီရန်နိုင်ငံကသူတို့ရဲ့အကြီးဆုံး drone ကိုစမ်းသပ်ပြန်တန်းခဲ့ပါတယ်။လူတွေရဲ့နေစဉ်ဘဝကိုအထောက်အကူပြုပြီးတော့အလုပ်တွေကိုကူလုပ်ပေးတဲ့စက်ရုပ်တွေကို2025ခုနှစ်နီးပညာပြပွဲမှာတွေ့ရတာပါဒီလို social media ပေါ်မှာလူကြည့်များတဲ့10မိနစ်စာဗီဒီယိုသတင်းလေးတွေကိုမအေးတန်တာကျော်ကစူးစီးပြီးတော့တင်ဆက်ပေးထားပါတယ်ရှင
်အရှိအလဲပိုင်းစစ်ပွဲတံကြောင့်ပျက်စီးယိုယွင်းနေတဲ့ပါလက်စတိုင်းဒေသဂါဇာကမ်းမြောင်ကိုဂုံပြုတဲ့အနေနဲ့ဂါဇာလို့နာမည်ပေးထားတဲ့အီရန်ပိုင်းအကြီးဆုံး drone ယာဉ်ကိုအီရန်ကစမ်းသပ်ပြန်တန်းခဲ့တာဖြစ်ပါတယ်။ Islamic Dollar ၏အဆောင်တပ်ဖွဲ့ IRGC ရဲ့စစ်ဦးစီးချုပ်ဗိုလ်ချုပ်ကြီးဟိုဆိန်ဆလာမီနဲ့ IRGC လေးတဲ့တာဝန်ခံအမီအလီဟာဂျီဇာဒါတို့ကဇန်နဝါရီလ26ရက်နေ့ကထုတ်လွှင့်ပြသခဲ့တဲ့ရုပ်သံမှတ်တမ်းမှာဒီ drone ကိုပထမဦးဆုံးချိန်စမ်းသပ်ကြည့်ရှုနေတာတွေ့ရပါတယ်။နိုင်ငံပိုင်းမီဒီယာတွေရဲ့ဖော်ပြချက်အရတော့ဒီ drone ကိုအရင်ကရှာဟစ်149 Gaza drone လို့နာမည်ပေးထားပြီးအခုတော့အစင်းမြင့်ပြီးတော့ Gaza drone လို့ပြောင်းလဲခေါ်ဝေါ်တာဖြစ်ပါတယ်။ဒီ drone ကဘုံးစစ်နှလုံးထိတည်ဆောင်းနိုင်ပြီးတော့နေဆက်ဒေတာစစ်စင်ရေးတွေမှာအသုံးပြုမယ်လို့လေတဲ့အကြီးကဲကပြောပါတယ်။စစ်မဖြစ်ခင်တုန်းကပါလက်စတိုင်း1.3သန်းနေထိုင်ခဲ့တဲ့ Gaza ကမ်းမြောင်ဒေတာကအီရန်ထောက်ခံတဲ့ Hamas အဖွဲ့တွေနဲ့ Israel တို့ရဲ့တိုက်ပွဲတွေကြောင့်တနစ်ကျော်အကြာမှာတော်တော်များများပျက်စီးယိုယွင်းသွားပြီးဖြစ်ပါတယ်။Israel ရဲ့စီးရင်စရာအရဆိုရင်တော့အော်တိုဝါလာ9ရက်နေ့ကဟာမတ်စစ်သွေးကြွားတွေရဲ့တိုက်ခိုက်မှုမှာလူ1200သေဆုံးခဲ့ပြီးတော့250ကျော်ကိုဂါဇာကဒဇာခံဖြစ်တဲ့ဖမ်းဆီးခေါ်ဆောင်သွားခဲ့တာကြောင့် Israel ကဂါဇာကိုစစ်စင်ရေးစတင်တာဖြစ်ပါတယ်။အဲဒီနောက်ပိုင်းမှာ Israel ရဲ့စစ်စင်ရေးကြောင့်တော့ဂါဇာကဂျမရီအာနာပိုင်တွေရဲ့အပြောအရဆိုရင်ပါလက်စတိုင်း48000ကျော်သေဆုံးခဲ့ရပြီဖြစ်ပါတယ်။ညပ်နေတဲ့ခြေတွေကိုအဝတ်လျှော်ခြင်းနဲ့ထည့်ရတာပြင်းမှန်းနေပြီလားအခုတော့ကိုယ်တိုင်ထည့်စရာမလိုတော့ပါဘူးเนาะဉာဏ်ရည်တုနည်းပညာထည့်သွင်းထားတဲ့ Robo Rock Sorozy 70ပုံစုံဆက်လေးဟာအဲ့ရှင်းလင်းရေးတွေအတွက်ကူညီပေးနိုင်တာပါကြည့်လိုက်ရင်တော့ရိုးရိုးအလိုလျောက်မောင်းနေနိုင်တဲ့ Automatic ပုံစုံဆက်လေးလို့ထင်ရပါမယ်သူ့မှာပါတဲ့ဆက်ရုပ်လက်တံကအခရာကြပါတယ်သူကအဲ့လက်တံလေးကိုတုံးပြီးတော့အိမ်လုပ်တွေကိုကူလုပ်ပေးနိုင်ပါတယ်ခြေအိတ်ဖနက်မြန်တဲ့တုပ်ပွားဒီလိုမျိုး grand 300အောင်လေးတဲ့အပေါ်စားပစ္စည်းတွေကိုမှတ်ထားပြီးတော့သူ့နေရာနဲ့သူပြန်ပြီးတော့ထားပေးနိုင်တာပါပြီးတော့သူကလဲစစ်ကြိုးတွေလိုမျိုးအိမ်တွင်းမှာအတားဆီးတွေဖြစ်နေရင်လည်းအဲ့လိုမျိုးအတားဆီးအမျိုးအစားပေါင်း108မျိုးကိုမှတ်မိအောင်လေ့ကျင့်သင်ကြားပေးထားလို့ဒီပစ္စည်းတွေကိုရှောင်သွားပြီးတော့ဟိုကဒီရွေးရှားပြီးတော့တန်ရှင်းရေးလုပ်ပေးနိုင်ပါတယ်သူကတယ်လီဖုန်း application ကတစ်ဆင့်အသုံးပြုရတာဖြစ်ပြီးညက်ပတ်တဲ့ချိန်တွေကိုဘယ်မှာထားရမလဲနောက်ပြီးတော့ဖုန်းစုပ်ကြမ်းတိုက်ဖို့အချိန်စရာဘယ်လိုသတ်မှတ်မလဲဒီလိုမျိုးအိမ်လုပ်တွေကိုသူကမှတ်မိအောင်လို့အစီအစဉ်ပြီးတော့ခိုင်းထားနိုင်ပါတယ်
It's the world's first robotic vacuum with a robotic arm
ဒီစက်ကပစ္စည်းတွေကိုမှတ်မိပြီးတော့ကောက်ယူနိုင်တယ်နောက်ပြီးတော့တင့်တော်တဲ့နေရာမှာပြန်ထားပေးနိုင်တဲ့အတွက်ကြောင့်မလို့အထူးခြားဆုံးပါလို့ Robo Rock Company က Ruben Rodriguez ကရှင်းပြပါတယ် ကမ္ဘာမှာပထမအဦးဆုံးအရေးအတွက်အများဆုံးထုတ်လုပ်တဲ့ဖုန်းဆုပ်ဆက်လေးပါလို့ပြောပြီးတော့ Roborock Soros Z70 ကို CES 2025ကုန်စည်ပြပွဲမှာတရားဝင်မိတ်ဆက်ပေးခဲ့ပြီးတော့ဒီနှစ်တွင်ဆက်ပြီးတော့ရောင်းချပေးသွားမှာဖြစ်ပါတယ်ဒီ2025 CES နည်းပညာပြပွဲမှာလူတွေကိုအံ့အားသင့်စေတဲ့ဆက်ပစ္စည်းတွေပြသထားတာမှာနှက္ခမ်းတွေစိုးစက်လက်ပါပါတယ်။ဘရာဇီးလ်နိုင်ငံ Body Cario အလကုံကုမ္ပဏီကထုတ်လုပ်တဲ့လက်နဲ့မကိုင်းမဲ့နဲ့နှက္ခမ်းတွေစိုးနိုင်တဲ့ဆက်ဖြစ်ပါတယ်။ငြိမ်သူနည်းပညာနဲ့နှက္ခမ်းတွေစိုးပေးတဲ့ဆက်ဖြစ်ပြီးတော့ Smart Lipstick လို့ခေါ်တဲ့ဒီဆက်ကအသုံးပြုသူရဲ့အသားအရောင်ကို AI နည်းပညာနဲ့လဲစမ်းစစ်နှက္ခမ်းပုံသဏ္ဍာန်ကိုလည်းအတိအကျမှတ်သားနိုင်ပါတယ်။ပြီးတော့ကွန်ပျူတာမျက်စိနဲ့ဆက်ရုပ်လက်တံတေးသေးလေးကိုအသုံးပြုပြီးတော့လူလက်နဲ့ဆိုးပေးတယ်လို့ပဲနူးနူးညံ့ညံ့လေးနဲ့တက်တက်ရဲရဲဆိုးပေးတယ်လို့ပြပွဲလာတဲ့သူတွေသဘောကျကြတာပါဒီဆက်ကိုလှုပ်ရှားမှုနဲ့အမြင်အာရုံချိုးတက်တဲ့သူတွေအသုံးပြုနိုင်အောင်လို့ရည်ရွယ်ပြီးတော့ဒီဇိုင်းထုတ်ထားတာဖြစ်ပါတယ
် We have a lot of different types of skin tones different types of lipstick
Tomorrow ရဲ့အဓိကရည်မှန်းချက်ကအသားအရောင်မျိုးမျိုးနှက္ခမ်းပုံစံမျိုးမျိုးရှိတဲ့သူတိုင်းအတွက်ငြိမ်သူနည်းပညာကိုအသုံးပြုနိုင်ဖို့ပါလို့ Las Vegas မြို့မှာကျင်းပသွားတဲ့ CES 2025ပွဲမှာ Body Cario ကုမ္ပဏီက Milani Haraguchi Badila ကရှင်းပြပါတယ်ဒီနည်းပညာနဲ့ဆိုရင်နောက်မှတခြားအလောက်ကုန်ပစ္စည်းတွေကဆိုးပေးနိုင်အောင်လို့ငြိမ်သူကိုသင်ပေးလို့ရတယ်လို့လည်းသူကပြောပါတယ်လူတွေကအလားပင်ပစ္စည်းဝယ်တဲ့အခါမှာနှက္ခမ်းတွေကိုဝယ်ဖို့အရင်ဆုံးစပြီးတော့စဉ်းစားတတ်ကြတာကြောင့်အခုလိုမျိုးနှက္ခမ်းတွေဆိုးတဲ့ဆက်ကိုတီထွင်တာပါလို့ကုမ္ပဏီကပြောပါတယ်ရှင်ကောင်ကြီးကန်းကြီးမှာတော့လေတိုင်နှုံးတိုင်းတာကိုစူးစမ်းနေတဲ့ Weather and Radar မိုးလေဝသကုမ္ပဏီကဝန်ထမ်းတယောက်ဇန်နဝါရီလ24ရက်နေ့မနက်ပိုင်းမှာလေတိုင်နှုံးပြင်းထန်လုံးလုံးလမ်းတော်မလျှောက်နိုင်အောင်ဖြစ်ခဲ့ရပါတယ်။ကုမ္ပဏီရဲ့အဆိုအရသူတို့အဖွဲ့ကတနာယိုကီလိုမီတာ190မိုင်နဲ့ဆိုရင်တနာယိုမိုင်118မိုင်အထိတိုက်တဲ့လေတိုင်နှုံးကိုမှတ်တမ်းတင်နိုင်ခဲ့တယ်လို့ဆိုပါတယ်။သူတို့ကုမ္ပဏီလူမှုကွန်ရက်ပေါ်မှာတင်ထားတဲ့ဗီဒီယိုမှာတော့တိုင်းမိုတော်တော်ကိုတိုက်ပွဲဝင်ခဲ့ရတယ်လို့ရေးထားတာပါ။အိုင်ယာလန်နဲ့မြောက်ပိုင်းအိုင်ယာလန်မှာအေယော်ဝင်မုန်တိုင်းကြောင့်စံချိန်တွေလေပြင်းတွေတိုက်ခိုက်ခဲ့ပြီးတော့အိုင်ယာလန်နိုင်ငံရဲ့သုံးဘုံတစ်ဘုံလောက်မှာနေအိမ်တွေနဲ့စီးပွားရေးလုပ်ငန်းတွေလက်ဆင့်မီပြတ်တောက်ခဲ့ပြီးတော့လေရင်ခီးစဉ်ရာနဲ့ချေဖျက်သိမ်းခဲ့ရပါတယ်။ကျောင်းတွေနဲ့အများပြည်သူတည်ယူပို့ဆောင်ရေးတွေလည်းပိတ်ထားခဲ့ရတာပါ။အိုင်ယာလန်နိုင်ငံရဲ့မိုးလေဝသအေဂျင်စီဖြစ်တဲ့မက်အီရင်းရဲ့အဆိုအရဆိုရင်တော့ Galway County မှာဆိုရင်ညဘက်တိုင်းတာရရှိတဲ့တနာယိုကီလိုမီတာ182ကီလိုမီတာမိုင်နဲ့ဆိုရင်133မိုင်လေတိုင်နှုံးကနှစ်ပေါင်း80ကြာအတွင်းမှာလေတိုင်နှုံးစံချိန်ချိုးသွားတာဖြစ်ပါတယ
်။မယေးတနာကျော်စူးစီးတင်ဆက်ပေးခဲ့တဲ့ social media ပေါ်မှာလူကြည့်များနေတဲ့တမနစ်စာသတင်းဗီဒီယိုလေးတွေကိုတင်ဆက်ပေးကြပါ။အင်္ဂါညရဲ့အပတ်စဉ်အစီအစဉ်တွေကတော့ဒီလောက်ပါပဲရှင်။အခုဆက်ပြီးတော့အစီအစဉ်တွေမကြခင်ပြီးဆုံးတော့မှမို့နောက်ဆုံးရသတင်းအစီအစဉ်ကိုကိုဇော်ဝင်းလိုင်းကနေပြီးတော့ဆက်ပြီးတော့ပြောပြပေးပါမယ
်။ကုလသမဂ္ဂလူညီအကောင်စီမှရုရှားယူကရိန်းစစ်ပွဲအဆုံးသတ်ရေးအတွက်အမေရိကန်ကတင်သွင်းတဲ့ငြိမ်းချမ်းရေးအတွက်လမ်းမူကြမ်းဟာပိုပြီးမျှတမှုရှိတယ်ဆိုပြီးရုရှားကကြေညာပါတယ်။ဒီအဆိုပြုချက်ကိုဗြိတိန်နဲ့ဥရောပမဟာမိတ်တွေကတော့တိတ်သဘောမတူကြပါဘူး။အမေရိကန်ရဲ့အဆိုပြုချက်ဟာသဘောတူညီချက်အတွက်တကယ်လိုလားတဲ့အားထုတ်မှုဖြစ်တယ်လို့ရုရှားအစိုးရပြောခွင့်ရဒမီထရီပက်စကော့ဖ်ကဒီကနေ့ဖေဖော်ဝါရီ25ရက်နေ့မှာပြောပါရခင်။ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ဂျူလီဘစ်ရှော့ဖ်ဟာဘင်္ဂလားဒေ့ရှ်နိုင်ငံကြားပြတ်အစိုးရအကြီးအကဲမိုဟာမက်ယူနုစ်နဲ့မနေ့ကဒါကာမြို့မှာတွေ့ဆုံပြီးရိုဟင်ဂျာဒုက္ခသည်အကြအတဲကိုဘလို့ဖြည့်ရှင်းမလဲဆိုတဲ့နီလန်သစ်တင်နဲ့နိုင်ငံတကာအလူရှင်တွေရဲ့ထောက်ပံ့မှုရရှိရေးဆွေးနွေးခဲ့ကြပါတယ်။ရိုဟင်ဂျာဒုက္ခသည်တွေနေရာပြောင်းနိုင်ရေးမြန်မာနိုင်ငံရဲ့နိုင်ငံရေးပြဿနာတွေကိုအစောဆုံးအဖြေရှာနိုင်ဖို့လိုတဲ့အကြောင်းဘင်္ဂလားဒေ့ရှ်ဂျာပြတ်အစိုးရနိုင်ငံကြားရေးအကြံပေးနဲ့တင်းတင်းကြပ်ကြပ်ကတွေ့ဆုံတဲ့အခါမှာလဲထူးကိုယ်စားလှယ်ကတင်ပြခဲ့တယ်လို့ဆိုပါတယ်။မြန်မာနိုင်ငံဘက်ကအွန်လိုင်းငွေကြေးလိမ်လည်တဲ့လုပ်ငန်းတွေကိုနှိမ်နှင်းတာကြောင့်ထိုင်းနိုင်ငံဘက်ကိုရောက်လာနိုင်တဲ့နိုင်ငံသား9000လောက်အထိရှိနိုင်တဲ့အကြောင်းထိုင်းဒုတိယဝန်ကြီးချုပ်လည်းဖြစ်ကာကွယ်ရေးဝန်ကြီးလည်းဖြစ်တဲ့ဖွန်တွန်ဝီချာချိုင်းကမနေ့ကသတိပေးပြောဆိုတာကိုတနေ့ရှင်းသတင်းမှာရေးသားထားပါတယ်ခင်ဗျာ။အွန်လိုင်းငွေကြေးလိမ်လည်တဲ့ဂိုင်းတွေကိုနေနေရေးဖိအားပေးတဲ့အနေနဲ့မြန်မာနိုင်ငံဘက်ကိုဓာတ်ဆီနဲ့ဒီဇယ်ဖြတ်တောက်ထားတဲ့အတွက်မြောက်ရီမျိုးကကားတွေအတော်တော်များများနေ့စဉ်ထိုင်းဘက်ကိုလာပြီးတော့စီးဖြစ်နေကြပါတယ်။အကျိုးဆက်အဖြစ်ရင်ကျောပိတ်ဆို့မှုတွေနဲ့ကြုံနေရတဲ့အကြောင်းထိုင်းနိုင်ငံထုတ်တနေ့ရှင်းသတင်းစာမှာရေးသားထားပါတယ်ခင်ဗျာ။
တင်ရင်စီစကူကိုဆောင်ဝင်းလိုင်းကပြောပြပေးသွားတာပါအင်္ဂါညရဲ့အစီအစဉ်တွေကတော့ဒီလောက်ပါပဲရှင်ဒီကနေ့ညအတွက်အစီအစဉ်ထုတ်လုပ်ရမှုကမဆူမွန်ဖြစ်ပါတယ်ဆပိုင်ဆိုင်ရာအင်ဂျင်နီယာတွေကတော့ Patrick Dear နဲ့ Justin Twist တို့ပဲဖြစ်ပါတယ် VOA American အသံလွှင့်အစီအစဉ်ကို Luri Mose ရုပ်သံလိုင်းအပြင် online ကနေဆိုရင်တော့ Facebook နဲ့ YouTube စာမျက်နှာတို့ကနေလည်းတိုက်ရိုက်ကြည့်ရှုနိုင်ပါတယ် VOA ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်လည်းကျေးဇူးအထူးပဲတင်ရှိပါတယ်တော်တာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးဘေးရန်ရဲ့ခတ်သိမ်းကင်းငြိမ်းပြီးတော့လိုရာဆန္ဒပြသကြပါစေကျမအလိမ်ပါပါရှင်
This program.